Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်ပြည်ရပေါင်းကကင်ဝေးကြပါစေ2025ခုနှစ်မတ်လ1ရက်စနေနေ့မနက်ခင်ဗျူရီဒီအစီအစဉ်လေးကို American Bureau of Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဘက်ကို5km 25 32နဲ့40တို့ကနေဖမ်းယူနာဆင်နေပါတယ်တနာရီစာရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ Jerusalem ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်စမခင်ဗျူထွေးပါရှင်
သမရထွန်းနဲ့ယူကရိန်းသမရဇလန်စကီတို့ဟာအပြန်အလှန်အော်ဟစ်ကြပြီးဆွေးနွေးမှုရပ်ဆိုင်းသွားပါတယ်။ Israel Hamas တို့အပြည့်ရဒုတိယအဆင့်စတင်ဆွေးနွေးနေကြပါပြီ။ကမ္ဘာပေါ်မှာလူအခွင့်အရေးအခြေအနေအဆိုးဆုံးနိုင်ငံတွေကမြန်မာနိုင်ငံပါဝင်နေပါတယ
်။ Trump အစိုးရရဲ့ဝန်ထမ်းအင်အားလျှော့ချရေးအစီအစဉ်ကြောင့် American ဝန်ထမ်းတွေကြားမှာဘယ်လိုရိုက်ခတ်မှုတွေရှိနေပါလဲ။မကြခင်မှာတင်ပြပေးပါမယ်။ဒါပြင်ယူကရိန်းကစိတ်တန်ရာတဲ့တပ်ဖွဲ့ဝင်တွေအကြောင်းနောက်မြောက်ရီချဖြန့်လုပ်ငန်းနှိမ်နှင်းရေးအခြေအနေဆက်သွယ်မေးမြန်းချက်ဒီခါဒီနေ့တောင်ပိုင်းတိုက်ပွဲနောက်ဆုံးရအခြေအနေတွေကိုလည်းတင်ပြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးသုဒ္ဓစုံဝင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာစစ်စင်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်အခုကတော့ရေစုံနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါနယ်ဒ်ထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီတို့ယူကရိန်းမြေရှားတပ်သူတွေအမေရိကန်2ဖို့နိုင်ငံသဘောတူညီချက်အတွက်သမ္မတအင်ဗျူဆွေးနွေးမှုဟာဒေါသနဲ့အပြန်အလှန်အော်ဟစ်အဆုတ်သတ်သွားခဲ့ပါတယ်။သမ္မတထရမ့်ကယူကရိန်းသမ္မတကိုသဘောတူညီမှု UNU မယူရင်ဆက်မပြောဖို့ပြောကြားခဲ့တာပါ။သမ္မတထရမ့်ရဲ့လူမှုကွန်ရက်မှာလည်းယူကရိန်းသမ္မတဟာအမေရိကန်ပါဝင်နေတာအတွက်သူ့အားတက်စရာဖြစ်နေတယ်ဆိုပြီးငြင်းချမ်းရေးကိုလိုချင်တာမဟုတ်ကြောင်းသူဟာအမေရိကန်တွေအလေးထားတဲ့အင်ဗျူဘဲဥပုံရုံးကန်းကိုမလင်းမဆားလုပ်ခဲ့ကြောင်းနဲ့ငင်းချင်ရေးအတွက်အမှန်တကယ်အသင့်ဖြစ်မှပြန်လာနိုင်ကြောင်းပြောကြားခဲ့ပါတယ်။ဒုသမရဂျီရီဗင်ဆန်လည်းဇလန်စကီဟာဒီခီးကိုဝါရဖြန့်ချီရေးအတွက်လာတာဖြစ်ကြောင်းဝေဖန်ပါတယ်။အမေရိကန်နဲ့ယူကရိန်းသတင်းသမားတွေရှေ့မှာမိနစ်40ကြာဆွေးနွေးခဲ့ကြတယ်။ဒီဆွေးနွေးပွဲကနေယူကရိန်းသမရကပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်မယ့်အစီအစဉ်ပယ်ဖြတ်ပြီးအင်ဗျူရောကနေဆော့ဆော့ဆီဆီပြန်ပြီးထွက်ခွာသွားပါတယ်။ယူကရိန်းလိုလားတဲ့တရားမျှတမှုနဲ့ငင်းချမ်းရေးအတွက်လှုပ်ဆောင်တဲ့အမေရိကန်တပ်တော်နဲ့အမေရိကန်ပြည်သူတွေကိုကျေးဇူးတင်ကြောင်းသူ့ရဲ့လူမှုကွန်ရက်မှာလည်းပြောကြားထားတာပါ။အစ္စရေးနဲ့ဟားမတ်စ်အဖွဲ့တို့ကြားအပြစ်ခတ်ရစေးဒုတိယအဆင့်ကိုအီဂျစ်နိုင်ငံကိုင်ရိုမြို့မှာစတင်ဆွေးနွေးနေပြီလို့အီဂျစ်အစိုးရသတင်းနဲ့ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒါဟာအပြစ်ရဲ့သဘောတူညီချက်ပထမဆုံးအချိန်ဆိတ်သွားပြီးနောက်တစ်နေ့မှာပဲစတင်တာဖြစ်ကြောင်းပြောပါတယ်။အစ္စရေးနဲ့ကာတာနိုင်ငံတွေကကိုယ်စားလှယ်တွေဟာကျယ်စပြီးညနေပိုင်းမှာကိုင်ရိုကိုရောက်လာခဲ့တာဖြစ်ပြီးအပြစ်ရဲ့သဘောတူညီချက်နောက်ဆက်နေအတွက်ပြင်းပြင်းထန်ထန်စတင်ဆွေးနွေးခဲ့တာဖြစ်ကြောင်းအီဂျစ်ကကြေညာချက်ထုတ်ပြန်လာပါကာတာကိုယ်စားလှယ်တွေနဲ့အတူအမေရိကန်နဲ့အီဂျစ်ကိုယ်စားလှယ်တွေပါညှိနှိုင်းဆွေးနွေးပွဲမှာပါပါတယ်ဂျာဝင်ညှိနှိုင်းပေးတဲ့ကိုယ်စားလှယ်တွေဟာဒေသရင်းတည်ငြိမ်ရေးနဲ့ဒေသခံတွေခံစားနေရမှုတွေပြေလျော့စေဖို့အတွက်စူးစမ်းမှုတစ်စိမ့်တစ်ပိုင်းဖြစ်လဲဂါဇာဒေသကိုလူသားဆန္ဒမှုအကူအညီတိုးပေးနိုင်ရေးနည်းလမ်းတွေဆွေးနွေးခဲ့ကြတာပါဣဇရေးကိုဇလေရီဟာဒီအပြစ်ရဲ့သဘောတူညီချက်ကိုဆက်ထားရှိဖို့ညှိနှိုင်းဖို့ဘုံသဘောတူညီမဲ့အချက်တွေရှိမရှိလေ့လာမှဖြစ်ကြောင်းဆွေးနွေးပွဲမဆခင်မှာဣဇရေးနိုင်ငံခြားရေးဝန်ကြီးကဂျေရုဆလင်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ယောမမျိုးကဆေးရုံမှာနှစ်ပတ်ကြာတက်ရောက်နေတဲ့ပုံရဟန်းမင်းကြီးဖရန်စစ်ဟာတောက်ကြံလေးကလည်းအချိန်နည်းနည်းနဲ့ပြန်ပြီးဆိုးလာတာပါ။သတိကောင်းကောင်းလဲနေပြီဖြစ်ပေမဲ့တောက်ကြံလေးတိပြန်မဆင်းသေးပဲဆေးရုံမှာပဲဆက်ရှိနေပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ပုံဟန်းမင်းကြီးဟာအသက်ရှူလမ်းကြောင်းဆရာယောဂါခံစားနေရချိန်မှာအော့အန်ခဲ့တာကြောင့်ရုပ်တရက်အသက်ရှူကျက်သွားတာဖြစ်ပြီးအသက်ရှူစေအကူအညီပေးခဲ့ရတယ်လို့ဗက်တီကန်ကျောင်းတော်ကသတင်းထုတ်ပြန်ပါတယ်။ပုံဟန်းမင်းကြီးဟာဝေဒနာခံစားနေရချိန်မှာလည်းသတိရှိနေတာဖြစ်ပြီးသတိကောင်းကောင်းနဲ့ဆေးကုသမှုခံခဲ့တယ်လို့လည်းပြောပါတယ်။ပုံဟန်းမင်းကြီးရဲ့ကျန်းမာရေးခြေနေတိုးတက်လာတယ်ဆိုတဲ့သတင်းနဲ့၃ရက်ကြာထွက်လာနေပြီနဲ့တောက်ကြံနေမှာတော့ဗက်တီကန်ကအခုလိုသတင်းထုတ်ပြန်တာဖြစ်ပါတယ်။ဒါပြင် Easter Sunday ပွဲတော်အကျိုးကျင်းပဖို့စီစဉ်ထားတဲ့လာမယ့်သတင်းပတ်ဗိုလ်တပူးနဲ့ Ash Wood ပြုဆူတောင်းပွဲကိုလည်းဥဆောင်တက်ရမှာမဟုတ်ကြောင်း Vatican အကြီးအကဲအရာရှိတူကပဲဥဆောင်ပြုလုပ်မယ်လို့လည်းသတင်းထုတ်ပြန်ပါတယ်။ Celebrity တွေကတော့ပုံရံမင်းကြီးကျမရဲ့ Chennai အစိမ့်မချာဒေချောင်းဆရာဝန်တွေကပြောပါတယ်။ပုံရံမင်းကြီး Francis ဟာအဆုံးနှစ်ဖက်လုံးမှာအဆုံးအောင်ယောဂခံစားနေရတဲ့ February 14ရက်နေ့ကလေးကဆေးရုံတက်နေရတာဖြစ်ပါတယ်။
New American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လ ိုက်တိုမီတာ40 kHz 0933ညာတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနေ့9ရက်နေ့အထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOA American တိုင်းကဆနေမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကမ္ဘာတစ်လောလူခွင့်ရဲ့အခြေအနေအဆိုးဝါးဆုံးဖြစ်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆရာမဟာမင်းကြီးဝေါ်ဒါထက်ကဖေဗရူလာ28ရက်တောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေဟာမပြတ်ဖြစ်ပွားနေတာဖြစ်ပြီးအိုးအိမ်ပြောင်းရွှေ့ရတာတွေအပြင်နိုင်ငံစီးပွားရေးပါပြိုကွဲပျက်စီးနေတာကြောင့်ဆိုးရတဲ့အခြေအနေတွေကိုဖြစ်ပေါ်နေစေပြီးဒါကိုပြည်သူတွေကဆိုးဆိုးဝါးဝါပေးဆက်နေရတယ်လို့ပြောပါတယ်။စစ်တပ်အာဏာသိမ်းတဲ့2022ခုနှစ်ကနေစကြည့်မယ်ဆိုရင်2024ခုနှစ်ဟာအကြမ်းဖက်မှုကြောင့်တေဆွန်ရသူအများဆုံးဖြစ်နေတာတွေ့ရပြီးတေဆွန်ရသူက2000နီးပါးလောက်ရှိတယ်လို့ဖော်ပြထားပါတယ်။ဒီနှစ်အတွက်တော့လူပေါင်း15တန်းလောက်စားနပ်ရိက္ခာရှားပါးမှုနဲ့ရင်ဆိုင်ရဖို့ရှိတယ်လို့လူပေါင်း2တန်းလောက်ကအငတ်ပေးအန္တရာယ်ရှိနေတယ်လို့လည်းဖော်ပြထားပါတယ်။လူသားစားနပ်မှုပြဿနာကလည်းအတော့ကိုဆိုးဝါးနေကြောင်းနဲ့အိုးအိမ်ပြောင်းရွှေ့ရသူက3တန်းခွဲရှိတယ်လို့လူသားစားနပ်မှုအကူအညီလိုအပ်နေသူက20လောက်ရှိနေတဲ့အပြင်စိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်ကြတာကြောင့်အငတ်ပြဿနာနဲ့ပါရင်ဆိုင်ရဖို့ရှိတယ်လို့လည်းသတိပေးထားပါတယ်။မြန်မာစစ်တပ်ကအရက်သားတွေကိုပါမချမ်းအကြမ်းဖက်တိုက်ခတ်တိုက်ခိုက်တာတွေကိုလုပ်နေတဲ့အတွက်ဒါကိုရှုံချကြောင်း EU ဥရောပသမဂ္ဂကတောက်ကြံနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပါတဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့58ကြိမ်မြောက်ဆွေးနွေးပွဲအတွင်းမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုထပ်ပြီးတော့ရှုတ်ချလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာကြားမှာကွဲပြားမှုပေါ်မှာအခြေခံတဲ့အကြမ်းဖက်မှုတွေအပါအဝင်မတရားကျင့်မှုတွေလူခွင့်ချိုးဖောက်မှုတွေအတွေ့ကျူးလွန်သူတွေကိုထိုက်တဲ့နဲ့အပြစ်ဒဏ်ကျခံစေဖို့လှုံ့ဆော်ရမှာဖြစ်ပြီးတချို့ပြစ်မှုတွေဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမြောက်နိုင်ကြောင်းနဲ့ဒီကိစ္စအတွက်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရားIIMM ကအဓိကကဏ္ဍကနေလှုပ်ဆောင်နေတယ်လို့လည်းဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့2669ကိုအပြည့်အဝအကောင့်ထဲပို့ဖို့လဲ EU ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာငြင်းချမ်းတဲ့ပြန်လည်ပေါင်းစည်းမှုလိုအပ်နေတာဖြစ်ပြီးနိုင်ငံတွင်အကြမ်းဖက်မှုတွေကိုရပ်ဆိုင်းဖို့နဲ့မြန်မာနိုင်ငံမှာအားလုံးပါဝင်ပြီးပွင့်လင်းခိုင်မာတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ဆောင်ဖို့လဲတောင်းဆိုထားပါတယ်။တနင်္သာရီတိုင်းထဲမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ဖေဗရူလာလအတွင်းမှာပဲဒေသခံ1000ကျော်အိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့ဆီဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေက VOA ကိုပြောပါတယ်။ဒီအပိုင်းလေကြောင်းတိုက်ခိုက်မှုတွေကြောင့်ကျေးရွာပေါင်း10ရွာကဒေသခံ1000ကျော်လောက်ထွက်ပြေးနေရတာဖြစ်ပြီးဒီဆီဘေးရှောင်းတွေရဲ့ကျန်းမာရေးပြဿနာတွေလည်းရှိနေတယ်လို့နွေဦးမြတ်တာစစ်ပေးဆောင်ကုညီပံပိုးရေးအဖွဲ့တာဝန်ရှိသူတို့က VOA ကိုပြောပါတယ်။အရေးပြားယောဂဝမ်းပြဝမ်းလျှောနဲ့အသက်ရှူလမ်းကြောင်းဆရာယောဂါတွေအဓိကဖြစ်ပွားနေတာပါ။လက်ရှိမှာစစ်ပေးဒုက္ခတွေအတွက်အမိုးကအစားအသောက်နဲ့အဝတ်ထည်တွေပါလိုအပ်နေတယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်။တရင်သာရီတိုင်းမှာအာရှလမ်းမကြီးကိုထိန်းချုပ်နိုင်ဖို့အတွက်စစ်ကောင်စီကပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းကစပြီးအင်းအားအများအပြားနဲ့ထိုးစစ်ရှင်းနေသလိုလေကြောင်းတိုက်ခိုက်မှုတွေလည်းအများအပြားလှုပ်ဆောင်နေတာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းထုံမခါကျေးရွာနဲ့ညောင်မင်ခွင်းကျေးရွာတွေမှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်အိမ်အလုံးပေါင်း40လောက်မိလောင်ပျက်စီးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်တနင်္လာနေ့တိုင်းမှာနေရွှန့်ခွာထွက်ပြေးရသူက9200ကျော်ရှိနေပြီဖြစ်ပါတယ်
မက်စလာတရဲ့စနေမနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ပြပြခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေမထုတ်လွှင့်ခင်မှာအမေရိကန်သတင်းနဲ့ဆက်ပါမယ်ရှင်။ဖေဖော်ဝါရီ26ရက်နေ့ကကျင်းပတဲ့သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့ပထမအကြိမ်ဝန်ကြီးများအဖွဲ့အစည်းအဝေးမှာအမေရိကန်အစိုးရဝန်ထမ်းအင်အားလျှော့ချတဲ့ကိစ္စကိုကောက်ွယ်ပြောဆိုသွားပါရယ်။အစိုးရဝန်ထမ်းအင်အားလျှော့ချတဲ့အစီအစဉ်ကြောင့်အလုတ်ကထုတ်ပယ်ခဲ့ရတဲ့ဝန်ထမ်းတွေအပေါ်မှာဘယ်လိုအကျိုးသက်ရောက်မှုတွေရှိပါလဲ။ဖီယိုသတင်းတော့ Veronica Fedris Iglesias သတင်းပေးပို့ထားတာကိုတော့မမျှသိအောင်ပြောပြပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့ရဲ့အစိုးရအသုံးစီဖြတ်တောက်မှုလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ဒါဟာမင်းဆန္ဒရှင်တွေရဲ့သဘောထားအတိုင်းလှုပ်ဆောင်တာဖြစ်တယ်လို့ပထမကြိမ်ဝန်ကြီးများအဖွဲ့အစည်းအဝေးမှာပြောဆိုပါ
တယ်
အခွန်ကိစ္စအပါအဝင်ဘတ်ဂျက်တွေဟန်ချက်ညီအောင်ထိန်းချုပ်နဲ့နောက်ဒီနေဆက်ရေးရာကိစ္စတွေအပါအဝင်တခြားကိစ္စတော်တော်များများကိုအခြေခံပြီးမဲဆန္ဒရှင်တွေကျွန်တော်ကိုရွေးချယ်ခဲ့တာပါနိုင်ငံကိုပုံမှန်ပြန်ဖြစ်အောင်လှုပ်ဆောင်မှုကအရေးကြီးတဲ့ကဏ္ဍကနေပါဝင်ပါတယ
်အစိုးရဌာနတွေအတွင်းအချင်းပြည့်ချဆောင်မှုတွေကိုရှင်းချဖို့အတွက်နီးပညာဘီလီယံနာတထေးအီလိုမောက်စ်ရဲ့လှုပ်ဆောင်မှုတွေကိုလည်းသူကချီးကျူးခဲ့ပါတယ်2026ခုနှစ်ဘန်နာနှစ်မှာDoge အနေနဲ့အစိုးရအသုံးစီ1 trillion ရှော့ချနိုင်မှုအတွက်အနည်းငယ်လိမ့်ဆောင်သွားဖို့လိုတယ်လို့ပြောပါတယ်
။ဒီပုံစံနဲ့ဆိုဒီကနေ့ကနေစက်တင်ဘာလအကုန်အထိတရက်ကိုဒေါ်လာ4 billion လောက်ရှော့ချဖို့လိုပါတယ်။ကျွန်တော်တို့အမားတွေလုံနိုင်သလိုအရာရာပြီးပြည့်စုံမှာတော့မဟုတ်ပါဘူး။ဒါပေမဲ့အမားလုံးမိအောင်အမြန်ဆုံးပြင်ဆင်ပါတယ
်အစိုးရအေဂျင်စီတွေကိုပိတ်ပစ်တာနဲ့အစိုးရဝန်ထမ်းအင်အား2.4သန်းလောက်ထိရှော့ချမဲ့အစီအစဉ်ကိုတမက်ကအဖွဲ့ရည်နဲ့ဒီမိုကရက်တွေကတော့လက်မခံဆန့်ကျင်ပါတယ
် Don't use a blowtorch you don't
ကောင်းတာရောအချင်းပြတ်တာရောရောပြီးပစိမ့်နဲ့ခုတ်တယ်လို့ခုတ်လို့မရပါဘူးပါနတ်တဲ့စီးဝါးရေးသမားတွေကဒီလိုလုံးမှာမဟုတ်ပါဘူးသူတို့အခုလုံးနေတာကဒေါသထွက်เสียပါလူတွေကိုထိခိုက်နစ်နာစီပါတယ
်ဒီမိုကရက်ကိုစလေရောကနာစီစဉ်နဲ့ Zoom webcast မှာမကြသည်ခင်ကအလုပ်ဖြုတ်ခန့်ထိခဲ့တဲ့ဝန်ထမ်းတွေကသူတို့အကြောင်းတွေကိုပြောပြကြပါတယ်ထရမ့်ကိုနှစ်ကြိမ်လုံးမဲပေးခဲ့တဲ့ရှင်နီတူကတော့စိုက်ပျိုးရေးဌာနကနေအလို့ထုတ်ပယ်ခံခဲ့ရတာပ
ါ My role was making sure programs were operated legally
ကျွန်တော်တာဝန်ကအစီအစဉ်တွေလည်ပတ်ရေးလှုပ်ဆောင်ပေးရပါတယ်ဒါကအကျင့်ပြချစားမှုတို့ဝန်ထမ်းလျှော့ချရေးနဲ့တိုက်ရိုက်သက်ဆိုင်သလားတော့မသိပါဘူးကျွန်တော်မှမိသားစုရှိပါတယ်တမီးလေးကနှစ်နှစ်တမီးပါလာမယ့်ဧပြီမှာမိမကသားတစ်ယောက်ထပ်မွေးမှာပါသူတို့အတွက်ကျွန်တော်အလို့ကကျမရဲ့အာမခံယူထားတာပါ
စေတုတည်တနာလုပ်ငန်းတွေမှာအစိုးရအသုံးစီဖြတ်တောက်လိုက်တဲ့အတွက်မကြသေးခင်ရက်တွေကပဲတုတည်တနာပညာရှင်တွေလမ်းဒီပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒေါ့ချ်ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့တုံသက်လေ့လာသူတွေကတော့အခုလိုဝေဖန်ပါ
တယ်
။အခုလိုလုပ်နေတာတွေကအရေးတုံမှာတော့အလုတ်ဖြစ်နိုင်ပေမဲ့ရေရှည်အစိုးရဆွမ်းဆောင်မှုတွေမှာအန္တရာယ်ရှိလာနိုင်ပ
ါတယ်
အခုလုပ်ရက်တွေဟာသမ္မတထရမ့်ကိုနိုင်ငံရေးအရာထိခိုက်မှုမရှိသေးဘူးလို့တုံ့သက်သူတွေလည်းရှိပါတယ်။အစိုးရအသုံးစီဖြတ်တောက်ဖို့ကြိုးပမ်းနေသမ္မတထရမ့်အစိုးရရဲ့လူရဲ့အကျိုးသက်ရောက်မှုရှိမရှိရင်းရှိမှအမေရိကန်ပြည်သူတွေဘယ်လိုတုံ့ပြန်မလဲဆိုတာဟာမေးခွန်းထုတ်စရာဖြစ်တယ်လို့တုံ့သက်သူတွေကတော့ရှုမြင်ကြပါတယ်ရှင်။
အမြသစင်အောင်ပြပြခဲ့တာပါ။အခုကတော့စိတ်တန်ရာတင့်တဲ့ Ukraine စစ်သားတွေအကြောင်းကိုသတင်းဆောင်မှပြပြပါဦးမယ်။သုံးနှစ်ကျော်လာပြီဖြစ်တဲ့စစ်ပွဲကြောင့် Ukraine နိုင်ငံမှာစိတ်ကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရပြီးစစ်ရုံတွေမှာဒီစိတ်သက်သာတာစစ်ရုံပူပန်မှုများတာ PTSD လို့ခေါ်တဲ့ပြင်းထန်စိတ်ပစ္စည်းမှုတန်းသင့်တဲ့လူနာတွေဝေဒနာတွေကိုခံစားနေရတဲ့စစ်သားတွေနဲ့ပြည်လာပါတယ်။မမြင်ရတဲ့စိတ်ဒဏ်ရာတွေဟာဆယ်စုနှစ်တွေနဲ့ချီရှိနေနိုင်တယ်လို့ဆရာဝန်တွေကပြောပါတယ်။ရန်ပိုချက်သတင်းပေးဖို့ထားတာကတော့ကိုငင်းချမ်းပြောပြပါမယ်ရှင်။
ယူကရိန်းစစ်ပွဲမှာရှေ့တန်းရောက်ဖူးတဲ့တခြားစစ်သားတွေလိုပဲဗီတာဟာသူ့ရဲ့မိသားစုနာမည်ကိုမပြောပါဘူး။သူဟာပြီးခဲ့တဲ့နှစ်ကလေးကတိုက်ပွဲတွေရှိရာမတော်ရတော့ပေမဲ့လည်းကရုတ်ချင်းတွေ၊ဘုံတွေ၊ဒရုန်းတွေနဲ့တိုက်နေတာထက်ပိုပြီးကြောက်စရာကောင်းတဲ့တိုက်ပွဲမျိုးကိုရင်ဆိုင်နေရတယ်လို့ဗီတာကပြောပါတယ်။သူ့ရဲ့စိတ်ထဲမှာတိုက်နေရတာပါ
။ဆဲ၊ otia mno roko pamyatayu chto ya bul doma. Krutko ta коротко відпустку мен делал щорічно
မနေ့ကကျွန်တော်ခွင့်ရလို့အိမ်ပြန်ခဲ့ပါတယ်ပထမအပတ်ကတော့အဆင်ပြေပါတယ်ဒုတိယအပတ်မှာတော့ကျွန်တော်ဇနီးကတခုခုမားနေတာကိုသတိထားမိခဲ့ပါတယ်ကျွန်တော်ကအိတ်နေရင်ဆက်တနတ်တွေလက်ပစ်ဘုံလောင်ချာတွေလိုက်ရှာနေတယ်လို့ကျွန်တော်ဇနီးကပြောပါတယ်ကျွန်တော်ဆက်လက်ရှင်သန်ရမယ်လို့သူကပြောပါတယ်သူပြောတာမှန်ပါတယ်ဒါပေမဲ့လည်းကျွန်တော်မထင်ထားတဲ့ခြေလှမ်းတွေကိုလှုပ်သွားနိုင်တယ်ဆိုတာလည်းကျွန်တော်သိထားပါတယ်အဲ့ဒါကသိခဲ့ခဲ့ပါတယ
်можу не передбачити його
ဒီလိုဖြစ်နေတာဗီတာတယောက်ထဲတော့မဟုတ်ပါဘူးသုံးနှစ်ကျော်ကြာတိုက်ခိုက်ပြီးတဲ့နောက်ယူကရိန်းစစ်သားထောင်ပေါင်းများစွာဟာစိတ်ပင်ပန်းတဲ့ဒဏ်ကိုခံနေရပါပြီလဗီမှာရှိတဲ့ဒီဆေးရုံလိုဆေးရုံတွေမှာမမြင်ရတဲ့ဒဏ်ရာတွေခံစားနေရတဲ့စစ်သားတွေပြည့်ရှံနေပါတယ်စေယောဂါကုဆရာဝန်ဒေါက်တာအိုလီဘရက်စကုက
almost 80 or 90% of them
စစ်ပွဲဖီအားကြောင့်80 90ရာခိုင်နှုန်းလောက်ကစိတ်သက်ကြတဲ့ဒဏ်ကိုခံနေရပါတယ်။ဒါဟာစိတ်ပူပန်မှု၊စိတ်ဖိစီးမှု၊ PTSD နဲ့တခြားဖီအားတွေပေါင်းပြီးတော့ဖြစ်တဲ့ရောဂါပါ။
ဒေါက်တာအိုလီဘရက်စကူကယူကရိန်းအကြီးဆုံးဆေးရုံတစ်ခုရဲ့စိတ်ကျန်းမာရေးဌာနကအကြီးအကဲပါဒီစစ်ပွဲမှာယူကရိန်းစစ်သားတွေဘလောက်ပျောက်ဆုံးသွားပြီလဲဘလောက်ခြေပြက်လက်ပြက်ဖြစ်သွားပြီလဲဆိုတာဘယ်သူမှမသိကြပါဘူးဒီလိုအရေးအတွက်များလွန်းတဲ့အတွက်ယူကရိန်းမှာစိတ်ကျန်းမာရေးစစ်ဆေးမှုတွေနဲ့ကုထုံးတွေပြောင်းလဲသွားဖို့ရှိတယ်လို့ဘရက်စကူကပြောပါတယ်
And I think as a result of this war
ဒီစစ်ပွဲကြောင့်ပဲကျွန်တော်တို့အနေနဲ့စိတ်ဖိစီးမှုနဲ့ပတ်သက်တဲ့ရောဂါတွေကိုစမ်းသပ်ကုသနိုင်မဲ့နည်းလမ်းအသစ်တွေရှိလာမှာပါ
တချို့စစ်သားတွေရုန်းကန်နေရတဲ့အချိန်တချို့တွေကတော့သူတို့နေရာတွေမှာအစားထိုးဖို့လုပ်နေပါတယ်။လဗီမှာရှိတဲ့အမျိုးသားကြီးတက်ကြောင်းမှာယူကရိန်းတပ်သားတွေဟာအရာရှိဖြစ်ဖို့လေ့ကျင့်နေကြတာပါ။ရှေ့တန်းဟာခက်ခဲကြမ်းတမ်းတယ်လို့သူတို့သိကြပေမဲ့လည်းသူတို့ကိုဘယ်ရာကမှမတားနိုင်ပါဘူး။အသက်21နှစ်အရွယ်ဆာဂေးကသူ့အနေနဲ့အဆင်သင့်ပဲလို့ပြောပါတယ
်။ဇလီယက်တကောစရာခုတ်ပူနမိုင်
းဒီကြောင်းကိုတက်တာနဲ့ဘာအတွက်တက်တာလဲဆိုတာသိပြီးသားပါကျွန်တော်ကအစင်းတက်မှာပဲကျွန်တော်အတွေ့အကြုံမရှိတာကိုပဲစိုးရင်ပြီးအဲ့ကိုရောက်တာနဲ့တင်ပေးမယ်လို့လည်းပြောလင့်ပါတယ
်ဒီเจ้าမှာစာကေးလို့တက်သားတွေအနေနဲ့တန်ကားမောင်းတာ drone မောင်းတာနဲ့ဘုံပြစ်လောက်ချာပြင်းနီးတွေကိုတင်ယူနေပါတယ်ဒါပေမဲ့လည်းဒီနေရာမှာကရုတ်ချင်းတွေကဘဝတွေအကြောင်းမဆွေးနွေးပေမဲ့ဒီနေရာနဲ့ကီလိုမီတာအနည်းငယ်ပဲဝေးတဲ့ဆေးရုံမှာတော့ဒီအကြောင်းကိုပဲဆွေးနွေးနေတာပါ
Zvit, totu sto stan, stresu stan, usho...
Simitai hure dure ene ne na lebo ma pinai ba u. Ma e yare akha, alongo myo lin tanda ni yare akha, ime tema ba, sitai ni yare akha, ayong jo sanite piasi khanla yare akha, na jimuga ma khanai ao ma be. Khamya ene ne balo ya mandao, ti ma ma ho ba u, teiku khe khe ba de.
Nervo system aro,
ဗီတာနဲ့တခြားသူတွေကတော့ဒီခံစားချက်ကိုနားလည်ပါတယ်အခုအချိန်မှာသူတို့ရဲ့အတွေ့အကြုံတွေကိုပို့ပြီးပြောလာကြပြီးသင်ခန်းစာတွေတချို့ကိုလည်းခြံထားနိုင်မှုမျှော်လင့်ပါတယ်အဲ့ဒီအတွေ့အကြုံတွေဟာသူတို့လိုပဲကြုံလာရမယ့်သူတွေအတွက်အထောက်အကူဖြစ်မယ်လို့လည်းမျှော်လင့်နေပါတယ်ခင်ဗျာ
ကိုညင်းညမ်းပါရှင်နိုင်ငံတကာသတင်းတွေပြောပြခဲ့ပြီးတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုအလှည့်ပေးပါအောင်မယ်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုအမေရိကန်အစိုးရတက်ကဘယ်လိုတုံ့ပြန်ကင်သွယ်လာမလဲဆိုတာအခုချိန်မှာခံမှန်းရခက်သေးပေမဲ့လို့လက်တလောချင်းပါခဲ့တဲ့ဘာသာရေးလူလက်ခွင့်ကြားနာပွဲမှာတော့အာရဘွယ်စိတ်ဝင်စားခန်းစားဒါတွေကိုတွေ့ခဲ့ရတယ်ဆိုပြီးတော့ဒီအမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလူလက်ခွင့်ဆိုင်ရာကော်မရှင် USCIRF ကြားနာပွဲမှာတက်ရောက်ထွက်ဆိုခဲ့သူတို့က VOA ကိုပြောပါတယ်ဆက်သွယ်မြင့်မြတ်ထားတဲ့ကိုငင်းချန်အေးကစူးစီးတင်ပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလူလက်ခွင့်ကော်မရှင်ကအစိုးရဖွဲ့အကြီးအကဲသမ္မတအပြင်အထက်အောင်လွှတ်တော်နှစ်ရက်လုံးကပါတီကြီးနှစ်ခုလုံးရဲ့ဥဆောင်မှုနဲ့နိုင်ငံတကာကဘာသာရေးလွတ်လပ်ခွင့်နဲ့ချိုးဖောက်မှုအခြေအနေတွေကိုမှတ်တမ်းတင်သုံးသပ်ပြီးတော့သမ္မတနိုင်ငံခြားရေးဝန်ကြီးနဲ့လွှတ်တော်ကိုငွေရဆိုင်ရာအကြံပြုချက်တွေနှစ်ဆင်ပေးပို့ရတာပါပြီးခဲ့တဲ့ February 29ရက်ကလုပ်ခဲ့တဲ့ online ကြားနာပွဲမှာတော့မြန်မာနိုင်ငံကဘာသာရေးဖိနှိပ်မှုတွေနဲ့အရေးယူတုံ့ပြန်တဲ့ရှေ့ခြေလှမ်းငွေရတွေအကြောင်းဆွေးနွေးခဲ့ကြတာမှာလူမျိုးစုနဲ့ဘာသာရေးလူနည်းစုအတိုင်းဝိုင်းအပြင်နိုင်ငံတကာကသုတေသီကြမ်းကျင်သူတွေလည်းတက်ရောက်ထွက်ဆိုခဲ့ကြပါတယ်။အဲ့ဒီကြားနာပွဲကိုသုတေသီအကြံပေးတဦးအနေနဲ့ထွက်ဆိုခဲ့တဲ့ကြီးမားချေပြက်တဲ့ရက်ဆက်ကြမ်းကျင်မှုများတားဆီးကာကွယ်ရေးအဖွဲ့ PAEMA ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအကြံပေး Jessica Onne ကဆွေးနွေးပွဲအကြောင်းကိုအခုလိုရှင်းပြပါတယ
်။ I was honored to be on a panel where the other members were members of the
မြန်မာနိုင်ငံကမတူညီတဲ့လူနည်းစုအုပ်စုတွေကထိခိုက်နစ်နာနေရတဲ့လူမှုအဖွဲ့ဝင်တွေနဲ့အတူဒီဆွေးနွေးပွဲမှာပါဝင်ခွင့်ရတာဂုဏ်ယူပါတယ်။သူတို့ကလူမှုအများပေါ်လက်တလောတက်ရောက်ထိခိုက်နေတာတွေကိုကျွန်မထက်အများကြီးပိုကောင်းအောင်ပြောဆိုနိုင်ကြပါတယ်။သူတို့ကစစ်ကောင်စီတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေလက်နက်ကိုင်အဖွဲ့တချို့ရဲ့လုပ်ရက်တွေကိုအသေးစိတ်တင်ပြခဲ့တာကိုတွေ့ရပါတယ်။လူခွင့်ရေးကာကွယ်ဆောင်ရှောက်မှုနဲ့နိုင်ငံတကာရဲ့ထောက်ပံ့မှုလိုအပ်နေကြောင်းသူတို့ကပြောခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ရက်ဆက်မှုတွေအတွက်အမေရိကန်ကဘယ်လိုပုံစံနဲ့ဥဆောင်ဥရွက်လုပ်ပြီးတော့တက်ကြွတဲ့နိုင်ငံသားရဲ့မူဝါဒတုံ့ပြန်မှုကဘယ်လိုဖြစ်လာမလဲဆိုတာတကယ်ကိုခံမှန်းအခက်နေပါသေးတယ်
။ Human rights atrocities in Myanmar.
ဆွေးနွေးပွဲအတွက်မှာကချင်တိုင်းသားဘာသာရေးခေါင်းဆောင်တူကလည်းဘာသာရေးဖိနှိပ်မှုအဆုံးသတ်ရေးနဲ့ရရှိခံတဲ့နိုင်ငံရေးအတွက်အဖြေရှာဖို့ American သမ္မတ Donald Trump အစိုးရကိုတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ချင်းလူခွင့်အဖွဲ့ကလည်းဘာသာရေးလွတ်လပ်ခွင့်နဲ့လူအခွင့်အရေးအတွက်တိုက်ပွဲဝေရမှာမြန်မာနိုင်ငံကလူနည်းစုတွေနဲ့အတူရက်တီပေးဖို့အမေရိကန်အစိုးရကိုတောင်းဆိုခဲ့ပါတယ်။စစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ကမတူကွဲပြားတဲ့လူမျိုးစုတွေရဲ့အကြောင်းကိုတော့သူအဓိကထားတင်ပြခဲ့တယ်လို့ Jessica ကပြောပါတယ်
။ Sure, I was speaking about The current humanitarian situation.
ဒီမှာကရခိုင်မှာရှိတဲ့လူလူတွေရင်ဆိုင်နေရတဲ့လက်ရှိလူသားချင်းစာနာမှုအခြေအနေနဲ့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကြောင့်ပြောခဲ့ပါတယ်။ဒီလူလူတွေဟာဘာသာရေးနဲ့လူမျိုးစုလူနည်းစုတွေပေါ်ဖိနေမှုကြောင့်ထိခိုက်နေကြရတာပါ။အကြမ်းဖက်မှုတွေကြောင့်လူတွေကဘေးကင်းဖို့ထွက်ပြေးရင်လူသားချင်းစာနာမှုအကျက်အတဲတွေကာလကြာရှည်ဆက်ပြီးတော့ရင်ဆိုင်နေကြရတာပါ။ ကျစီကာကဆိုပါတယ်။အဲ့ဒီအဝတ်စင်ဖော်တဲ့ဗက်မစ်စပီးယားဒီပွဲကနေပါကိုမျှော်လင့်နိုင်မယ်ဆိုတာအစကမသေးကြခဲ့ပါဘူး။ဒါပေမဲ့တကယ်တမ်းမှာတော့ကျမကိုအားပေးထောက်ခံမှုရှိတဲ့အခင်ချင်းတစ်ခုကိုကျမမြင်ခဲ့ရပါတယ်။ကျမနားနေတဲ့လောက်တော့အမေရိကန်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကလွှတ်တော်ရဲ့လုပ်ပိုင်ခွင့်နဲ့ရှိနေတော့အမေရိကန်နိုင်ငံသားဌာနနဲ့ပုံပြီးကြည့်ပြ လူအများပြားဟာဘဝရအပြောင်းလဲနဲ့သုံးသက်ဆဲကာလမှာအမှန်တကယ်ထိခိုက်နေတယ်လို့ထောက်ပြပါတယ်။နိုင်ငံတကာအနေနဲ့မြန်မာနိုင်ငံကလူမျိုးစုအဖွဲ့တွေနဲ့ဆက်ဆံရေးထူထောင်နိုင်ရင်အကူအညီလမ်းကြောင်းတွေပွင့်သွားပြီးလူမျိုးရေးဘာသာရေးတင်းပါမှုတွေလည်းလျော့နေကာနယ်မြေဒေသတည်ငြိမ်အေးချမ်းမှုကိုဥတီစေမယ်လို့Jessica ကထောက်ပြပါတယ
်အခုဆိုရင်အုပ်ချုပ်သူအစ်တွေကသူတို့ရဲ့ထိန်းချုပ်မှုကိုခိုင်မအောင်လုပ်ပြီးအုပ်ချုပ်ဖို့စတင်ကြိုးစားနေကြပါတယ်ဥမာအနေနဲ့ဘင်္ဂလားဒေ့ရှ်ကလူသားချင်းစာနာမှုလမ်းကြောင်းတစ်ခုဖွင့်နေနိုင်ရင်အရန်အထောက်အကူပြုမှာပါဒါပေမဲ့ဒီအတွက်နိုင်ငံတကာကထောက်ပံ့မှုဒါမှမဟုတ်တောင်းအားပေးမှုတော့ကောင်းကောင်းမတွေ့ရသေးပါဘူ
းစစ်ကောင်စီကတော့ဘာသာရေးနဲ့လူမျိုးရေးပြတ်မှတ်ထားတက်ခိုက်တာနဲ့ဖိနှိပ်တာတွေမရှိဘူးလို့အမြဲတစေညှင်းဆိုလေးရှိပြီးတော့ American ပြည်တော်စုနဲ့နိုင်ငံတကာကမှတ်တမ်းတွေကိုပယ်ချလိရှိပါတယ်ဒါပေမဲ့ American ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကတော့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်နဲ့ဖိနှိပ်မှုဆိုင်ရာမှာအထူးစိုးရိမ်ရတဲ့နိုင်ငံဖြစ်သတ်မှတ်ထားပါတယ်။မတူကွဲပြားတဲ့ဘာသာရေးနဲ့လူမျိုးစုတွေကြားမှာလည်းအကြမ်းဖက်မှုတွေဆက်ရင်ဆိုင်နေရတယ်လို့ဆိုပါတယ်။ဒါ့အပြင် American အစိုးရကိုလည်းဒီမိုကရေစီအင်အားစုတွေနဲ့ပိုးထိပ်တွေ့ဆက်ဆံပြီးမြန်မာနိုင်ငံဆိုင်ရာပြဋ္ဌာန်းထားတဲ့ Burma Act ဥပဒေပါပြဋ္ဌာန်းချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။ကျော်ညညကြီးပ
ါကိုညညကြီးတင်ပြခဲ့တာပါအခုကတော့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်မှာစစ်တပ်နဲ့အာရခတပ်တော်အေအေကြားတိုက်ပွဲတွေအတွင်းလေကြောင်းတိုက်ခိုက်တာတွေလက်နက်ချင်းနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့တိတိကျကျသတင်းမရတာကြောင့်လည်းပိုးပြီးတော့စိုးရိမ်စရာဖြစ်နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြပြပါမယ်ရှင
်ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်အတွင်းကဒညဝတီရက်စခန်းအနီးမှာစစ်ကောင်စီနဲ့အာရခတပ်တော် AA တို့ကြားတိုက်ပွဲတွေဒီကနေ့အချိန်ထိရှိနေပြီးဒီရက်ပိုင်းတွင်ပိုပြီးတော့တိုက်ပွဲပြင်းထန်လာနေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲကတော့မြေပြင်ထိုးစစ်တဲ့နှစ်ဖက်လက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်ကြတာဖြစ်ပါတယ်ဒီရက်ပိုင်းတွင်မှာတော့ဒညဝတီရေရစခန်းအနီးပအဝန်းကျင်မှာရှိတဲ့ကျေးရွာတွေကိုစစ်ကောင်စီလေကြောင်းကနေနေရောညပါဘုံကျဲတိုက်ခိုက်နေတယ်လို့ရေရတင်းမော်တွေကလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်လှမ်းပစ်နေတယ်လို့တညဝတီရေတပ်စခန်းအနီးနားမှာနေထိုင်တဲ့ရွာသားတဦးကပြောပါတယ်လက်ရှိမှာတော့အဲ့ဒီရေတပ်စခန်းအနီးနားမှာရှိတဲ့ကျေးရွာ30ကျော်လောက်ကဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတာဖြစ်ပါတယ်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ကြောက်ဖြူမြို့နယ်တယ်လီဖုန်းနဲ့အင်တာနက်လိုင်းတွေလည်းဖြတ်တောက်ခံရတာကြောင့်ရွာမှာကြံခဲ့တဲ့မိသားစုဝင်တွေကိုစိုးရိမ်ရတယ်လို့ရန်ကုန်မှာရောက်နေတဲ့ကြောက်ဖြူဒေသခံတူကပြောပါတယ်
။အဲပြီးတော့အင်းရရတဲ့ဖုန်းဆက်တွေကလုံးဝမရဘူးဆိုတော့အင်းပုံကြောက်တော်လေးများတာပေါ့နော်။အဲလက်ရှိရှင်တော့ဘာမှမသိရသေးဘူးသူပထမတွေကအဲ့လိုမျိုးတက်နေရယ်အဲအဲ့လိုမျိုးဖြစ်တယ်လည်းလက်ကြီးရကြနေဆိုတော့ပထမတွေကြားရမယ် update ကတခုမှမသိရသေးဘူးဆိုတော့ဘင်းဘက်ကနေပြီးတော့ဆက်တွေနဲ့အချိန်နဲ့ဆောင်နေတာပါ
။ဒါအပြင်တိုက်ပွဲတွေလည်းအမြန်ဆုံးပြီးဆုံးစေခြင်းပြီလို့သူကဆက်ပြောပါတယ်။
မအားကြောင့်ကိုကဒီဒီနာမနီယာရမလို့ဆောင်းဒီကြောင့်ကိုရဲ့ဆိုင်ရကိုရဲ့မိသားစုရဲ့စိတ်ကြည်ညာပေါ့နော်ပထမရလည်းအလေးမြတ်တယ်အဲဒီကြောင့်ဖြင့်တိုက်ခဲရလည်းတေစီဒနာမသိဘူးအဲ့လိုအဆိုးဆုံးရှင်လေးကိုကြိုးပြီးတော့မျှော်လင့်နေရတဲ့အချိန်ကျောင်းမိသားစုနဲ့တကွာဒီအခါတိုင်းနိုင်ငံတော်တော့အများဆုံးပြန်ဆိုင်ဖြစ်မှာဟုတ်ကဲ့
စစ်ကောင်စီဘက်ကတော့တိုက်ပွဲပြင်းထန်နေတဲ့ကြောက်ဖြူမှာရေတပ်အင်အားတွေနဲ့စစ်သင်းမောတွေဖြည့်တင်းထားသလိုတရုတ်ရင်နဲ့စိတ်ကမ်းတည်ရှိတဲ့မဒေးကျွန်းဘက်မှာလည်းလုံခြုံရေးအင်အားတွေတိုးချဲ့ချလာတာပါဒါအပြင်ကြောက်ဖြူရန်ကုန်ကားလမ်းပေါ်မှာပြိုင်းစစ်ကေကျေးရွာအနီးမှာရှိတဲ့စစ်ကောင်စီရဲ့32ရဲတပ်ရင်းကလည်းအနီးနားကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုညဝင်းအောင်တင်ပြခဲ့တာပါအခုကတော့ဒီမြောင်းရီကြားဖြတ်လုပ်ငန်းနှိမ်နှင်းမှုကြောင့်ဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်မြောင်းရီရွှေကုတ်ကူဒေတာတဝိုက်ကြားဖြတ်အွန်လိုင်းလုပ်ငန်းဒီလိမ်နေတဲ့လုပ်ငန်းတွေကိုနှိမ်နှင်းမှုတွေကနေဖမ်းဆီးထားတဲ့သူက9000ကျော်ရှိနေပြီးတော့ဒီထဲမှာတရုတ်နိုင်ငံသား9000ကျော်ပါဝင်တယ်လို့ BGF DKP ပူးတွဲကော်မတီတာဝန်ရှိသူတွေကပြောပါတယ်ဖမ်းထားတဲ့သူတွေကိုအောင်စဘူးလင်းအရက်မှာထားရှိစစ်စစ်နေပြီးတော့ပြန်ပို့ဖို့အသင့်ဖြစ်နေသူ916ဦးကိုမြောက်ရီအားကစားကွဲမှာပို့ထားတာရဲ့အတော်ကြာနေပြီဖြစ်ပေမဲ့ထိုင်းနယ်တရုတ်ဘက်ကလက်ခံခေါ်ယူဖို့ကြံ့ကြာနေတာကြောင့်ခက်ခဲတွေဖြစ်နေတယ်လို့ BGF DKP တာဝန်ရှိသူတွေကပြောပါတယ်ပြန်လည်ပို့ဆောင်ရေးကော်မတီအဖွဲ့ဝင်ပုံမှုရင်ကြီးကိုကိုစုံမိုးကျော်ကနေမြန့်ထားပါတယ်ရှင
်ဟုတ်ကဲ့ပုံမှုရင်ကြီးခင်ဗျအခုဒီရွှေကုန်းကိုနဲ့မြောက်ရီဒေသမှာဖမ်းဆီးထားတဲ့သူတွေပေါ့လေဒီကြားဖြတ်လုပ်ငန်းတွေနဲ့ပတ်သက်လို့ဖမ်းဆီးထားတဲ့လူတွေထောင်နဲ့ချီပြီးတော့ရှိတယ်လို့သိရပါတယ်အဲ့ဒီပြန်ပို့မဲ့လူတွေရဲ့အခြေအနေနည်းနည်းပြောပြပါလားခင်ဗျာ
ပြန်ပို့အခြေအနေကပြန်ပို့နေတာစစ်စစ်ထားတဲ့27နိုင်ငံတည်းက9000ကျော်ပါတရုတ်နိုင်ငံသားက9000ပါတယ်ဒါကမခေါ်ရသေးဘူးအစီကတော့တရုတ်က600ကျော်သားပြည်ပေါ်နဲ့20နှစ်နဲ့နောက်ဆုံးပြန်ခေါ်ပြီးပြီးကျန်တဲ့သူတွေကိုဆက်ခေါ်ဖို့အခြေဆွဲနေတာတွေ့ရပါတယ
်ကျွန်တော်အခုအဆက်အသွယ်ရောရှိပြီလားလာပြီးတော့ဆက်သွယ်တာပြောတာရှိလား
ဗာမကြတော့
တရုတ်ဘက်ကရောမလာဘူးလားထိုင်းဘက်ကရောမလာဘူးလား
လာလို့လာတယ်ဒါပေမဲ့ဘာမှသူတို့ရှိတယ်ဝင
်အဲ့တော့အခုဖမ်းထားတဲ့လူတွေကိုဘယ်မှာထားလဲဘယ်လိုနေလဲ
ကိုကအာဂရာကွင်းမြောက်ပြည်ဘလို့လေအာဂရာကွင်းနောက်တော့အောက်ဇာဘူးကြီးနေနေရပေါ့အောက်ဇာဘူးကြီးမှာဆင်ဆက်ပြီးတော့အာဂရာရုံကလာပို့ထားတယ
်ကျတော့သူတို့စာဝတ်နေရေးကဘယ်သူတွေကတာဝန်ယူထားလဲ
ဒီတော့တော့ဒီစာဝန်ကြီးကတော့ဟိုဘုံကျုပ်ဒီဘက်ကအရာရှိပေါ့
BGF နဲ့ DKB ရဲ့တာဝန်ယူထားတယ်ပေါ့
ဟုတ်တယ
်အဲ့ဒီခုဖမ်းမိထားတဲ့လူ9000လောက်ကအလုတ်သမားတွေအဖြစ်ရောင်းစားခံရတဲ့လူတွေလားဒါမှမဟုတ်အဲ့ထဲမှာဒီကြားဖြတ်လုပ်ငန်းကိုလုပ်တဲ့လူတွေရောပါလား
ဟိုတော့ပါတယ်ဟိုသာရောကြားဖြတ်ရောပြန်ရှင်ရလူရောရောင်းစားခံရတဲ့လူရော
အဲ့တော့စီစစ်တာရှိလားဒီ DKVA တို့ BGF တို့အနေနဲ့အဲ့ဒီဖမ်းထားတဲ့သူတွေကိုစီစစ်တာရှိသလား
ရှိတယ်ရှိတယ်စီစစ်ရှိတယ်အ
ဲအဲ့ထဲမှာပြစ်မှုကျူးလွန်တဲ့သူတွေရောပါလား
ပြစ်မှုကျူးလွန်တဲ့လူတော့မသိရလေဘူ
းအဲ့တော့အခုထိုင်းတို့တရုတ်တို့နဲ့ဆက်သွယ်ဆောင်ရွက်နေတာရှိတာဒီလူတွေကိုပြန်ခေါ်ဖို့ဘယ်လောက်လောက်ကြာအောင်မလဲတော့တာ
ဘယ်လောက်မကြာလို့တော့ကြာလည်းပြည်တယ
်ဒီလူ9000လုံးကိုဒီတိုင်းပဲထားလာလားဘယ်လိုထားလဲသူတို့
အော်ဇာဘူးလေးကနေတော့ဆက်ဆဲပြီးတော့ကျွန်တော်တို့မြောက်ပြည်အာဇာခွင်မလို့နေလို့လည်းလက်ထားရတယ်။အဲဒီအာဇာရုံက900ပဲရှိတယ်
။ဟောကျန်တဲ့သူတွေကဘယ်မှာထားလဲ
။ဟောစစ်တဲ့ဆဲဘအာဇာဘူးလေးမှာဒီမြောက်ပြည်ကျောင်းပဲ။တော်တော်မြောက်ပြည်ဒီအမ900ကျော်ပါ။အ
ဲ့တော့အခု
တော့ခွင်နားပါလေ
။အဲ့တော့အခုကြားပြလုပ်ငန်းတွေကမရှိတော့ဘူးလား။ရပ်သွားပြီလား
။ကြားပြလုပ်ငန်းတော့မရှိတော့ဘူးမတွေ့ပါဘူ
း။ကျေးဇူးပါဘုံမူရင်ကြီး။ထိုင်းဆိုရတာဝန်ရှိသူတွေကတော့မြန်မာနဲ့တရုတ်တာဝန်ရှိသူတွေနဲ့ညှိနှိုင်းထားပြီးရှေ့လာမဲ့ရသက်တပတ်အတွင်းကစာလို့ထောင်နဲ့ချီတဲ့ဖမ်းမိထားသူတွေကိုစတင်ပြန်လည်ပို့ဆောင်မယ်လို့ပြောဆိုထားပါတယ်။ဖမ်းမိထားသူ9000ကျော်ကိုယာယီနေထိုင်စရာတွေမှာသာထားရှိတာဖြစ်တဲ့အတွက်ရေရှည်နေထိုင်စားသောက်မှုအတွက်အခက်အခဲတွေရှိတာတဲ့အပြင်ဖက်ပြေးတာတွေမိမိသဘောနဲ့နေဆက်ဖြတ်ကျော်တာတွေဖြစ်မှစိုးရိမ်တယ်လို့လည်းပြောဆိုပါတယ်။ဒါအပြင်တကိုယ်ရည်တန်ရှင်းမှုအပါအဝင်ကုဆက်ယောဂတွေနဲ့ကျန်းမာရေးပြဿနာတွေတက်လာမှာကိုလည်းဆိုရင်ကြောင်း BGF နဲ့ DKBA တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုစောမိုးကျော်ဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါရှင် မတ်လ၁ရက်စနေနေ့မနက်ခင်း VRU အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်တဲ့ကျွန်တော်တို့ရဲ့အစီအစဉ်ပထမနာရီဘက်ကတော့ Radio Line to Beta 25 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
ဖီယိုအမေရိကန်တန်ရဲ့ရုပ်တံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ်အမေရိကန်ပြောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညာချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုစီစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ line view မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင
်ဗျ။မင်္ဂလာမနက်ခင်းပါရှင်။2025ခုနှစ်မတ်လ1ရက်စနေနေ့မနက်ခင်း view စီစဉ်တွေကို American Piraung Su Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိဆက်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးထုတ်လွှင့်ပေးပါမယ်။သုရဆောင်ရေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမတင်ဆက်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။ PhD ဘွဲ့ရတဲ့အထိပညာကိုဆက်သင်ခြင်းတို့မျက်မမြင်တွေနဲ့မတန်ဆွမ်းတွေဖွံ့ဖြိုးတိုးတက်ရေးအတွက်ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့မေကယ်ဘရောင်စုမှာနိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာဘာသာရပ်နဲ့မဟာဒန်းတက်နေတဲ့မယမင်းအုံမကပြောပါရယ်။အမေရိကန်ဆိုရကနိုင်ငံကအကူအညီတွေယာယီရက်ဆိုင်လိုက်တဲ့အချိန်မှာမြန်မာကျောင်းသူကျောင်းသားတွေကိုပေးတဲ့လင်ကွန်းပညာသင်ဆုလည်းရက်သွားတာကြောင့်လက်ရှိမဟာဒန်းရက်ပြရမယ့်အခြေအနေကြုံနေရပေမဲ့လို့လည်းသူကတော့ရတဲ့နည်းနဲ့ဘွေးရတဲ့အထိစာဆက်တင်နိုင်ဖို့အတွက်ကြိုးစားနေပါတယ်။မျက်မမြင်ဘဝနဲ့ပညာတတ်တယောက်ဖြစ်အောင်ကြိုးပမ်းခဲ့တယ်လို့အများအချို့ပြုလုပ်ငန်းတွေမှာလည်းရှေ့တန်းကပါဝင်နေတဲ့မယမင်းအုံမာကိုဆက်သွယ်မေးမြန်းပြီးတော့တည်သိမ့်တဲ့အမျိုးသမီးကဏ္ဍမှာတင်ပြပေးထားပါတယ်ရှင်။
မဲရမင်းအုံမာကကျမတိထားသလားဒီမြန်မာနိုင်ငံမှာမျက်မမြင်အသင်းမှာဆိုလို့ရှိရင်လေဒါတစုံတရာတာဝန်ယူခဲ့ပြီးတော့မှเนาะအရေးကြီးတဲ့တာဝန်တစ်ခုယူခဲ့ပြီးတော့မျက်မမြင်အတိုင်းဝိုင်းအတွက်လည်းအကျိုးပြုလုပ်ငန်းတွေကိုလုပ်ခဲ့လို့ရသေးရတယ်ကိုတဲ့ကိုတိုင်းရောဒီလိုမျိုးလုပ်ဖို့အတွက်ကိုတိုင်းဘယ်လိုတွေအားထုတ်ချိုးပန်းခဲ့ရသလဲဆိုတာဆလို့ပေါ့နော်အဲ့ဒါလေးတွေလည်းနည်းနည်းပြောပြပေးစီချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့လေဟိုကျမတကူမေးချင်တာကမယမင်းအုံမာကဒါမွေးကလေးကအေးမျက်စိမမြင်တာဖြစ်သွားတာလားရှင်အဲ့ဒါလေးလည်းပြောပြပါအောင
်အာယမင်းကအသက်6နှစ်ကျော်မှာဆေးမတည့်လို့ပေါ့နော်တောက်လိုက်တဲ့ဆေးနဲ့သွေးနဲ့မတည့်လို့ဆိုပြီးမျက်စိကွယ်ခဲ့ခြင်းဖြစ်ပါတယ်ဒီကဆေးဆာဖာလာခြင်းဖြစ်ခဲ့တာပေါ့6နှစ်ခွဲမှာမှဖြစ်တာယမင်းမျက်စိပြတဲ့အချိန်မှာပထမတန်းတက်နေတဲ့တန်းတက်နေတဲ့အကြောင်းသူဘဝပေါ့တန်းတက်နေတဲ့အရွယ်မှာဖြစ်ခဲ့တာပါ
ဒါမျက်မမြင်ဖြစ်သွားပြီးနောက်ပိုင်းမှာလဲစာကိုရအောင်ဖွဲရတဲ့အထိသင်ခဲ့တယ်လို့လည်းသိရတယ်ဆိုတော့အဲ့ဒီမြန်မာနိုင်ငံမှာရောဘာသာရင်းနဲ့ဖွဲယူထားလဲရှင်ဒီလင်ကွန်းနဲ့အမေရိကန်ကိုမလာခင်အထိပေါ့နော
်အော်ပညာရေးအကြောင်းကိုပြောမယ်ဆိုမြန်မာနိုင်ငံမှာပထမဖွဲရတော့ BA English ပါတကွန် University ကနေရပါတယ် BA English တက်ပြီးတဲ့အချိန်မှာလည်းဒီဟို NGO တချို့ပေါ့နော်မျိုးမျက်မြင်တွေကိုမတန်ဆာတော့လည်းပတ်သက်တဲ့ NGO အချို့မှမင်းတို့ volunteer အနေနဲ့လုပ်ခဲ့ရတယ်ရှိတယ်မြန်မာနိုင်ငံအများအသင်းမှာလည်းအလိုပဲ volunteer အနေနဲ့လုပ်ခဲ့မျိုးရတယ်အများကြီးလုပ်ခဲ့တယ်ဒီမင်းတို့မြန်မာနိုင်ငံအများအသင်းကတော့အသင်းသားစနစ်နဲ့သွားတာပေါ့နော်ရှင်မင်းကိုယ်တိုင်လည်းအသင်းသားဟုတ်တယ်သူက individual member ဆိုတဲ့ပုံစံမျိုးနဲ့သွားတာပေါ့အဲ့တော့အသင်းရဲ့အုပ်ချုပ်မှုရန်နေရာပေါ့ဥက္ကဋ္ဌတို့အတွင်းမှုတို့ဗန္ဓာယဉ်မှုတို့အမှုဆောင်အဖွဲ့ကတော့အသင်းသားတွေထဲမှာပြင်ပြီးရွေးချယ်ခြင်းဖြစ်တယ်ပေါ့နော်အဲ့တော့ဒီအသင်းရဲ့လုပ်ငန်းဆောင်တာတွေမှာတစ်ထည့်ပြင်ပါဝင်ခဲ့တာမျိုးတွေရှိတယ်အတင်းအစည်းအဝေးတွေကိုလည်းပုံမှန်တက်ခဲ့တာမျိုးတွေရှိတယ်။အဲ့တော့2019မှာယမင်းတို့ရွေးကောက်ပွဲလုပ်ကြတယ်ပေါ့နော်။ရွေးကောက်ပွဲလုပ်တဲ့အချိန်မှာယမင်းကဟိုမဲနိုင်ခဲ့တယ်ပေါ့။မဲနိုင်ပြီးတော့မှအတွင်းရေးမှုတာဝန်ကိုရရှိခဲ့တယ်။ရရှိ2019နဲ့ဆက်ပြီးတော့မှယမင်းဆက်ပြီးလို့ဆောင်ရတယ်။တကယ်တော့၄နှစ်ပဲတာဝန်ယူရမှာပေါ့နော်။သို့သော်တိုင်းပြည်မှာ COVID-19 ရိုက်ခတ်မှုအခြေအနေမျိုးမျိုးကြောင့်ပေါ့ယမင်းတို့၄နှစ်အတွင်းမှာရွေးကောက်ပွဲမလုပ်နိုင်ပဲနဲ့ဘယ်လိုပဲအချိန်တိုးရင်းနဲ့မှ2024ထိရောက်လာတယ်ပေါ့နော်။အဲ့တော့ယမင်းဒီတွင်းမှုတာဝန်ကို2024ထိတာဝန်ယူခဲ့ရတယ်ပေါ့နော်ဒါပေမဲ့အခု2024မှာရွေးကောက်ပွဲလုပ်လိုက်တော့လေအတွင်းမှုကတော့အသစ်ဖြစ်သွားတယ်ဇမေကဒီမှာပညာတော်သူနဲ့လာမှလည်းဖြစ်တဲ့ခါကျတော့အတွင်းမှုတာဝန်ကိုဆက်ပြီးတော့ယူတိုင်းဖို့အတွက်အချိန်တွေမရှိခဲ့ဘူးပေါ့နော်သို့တော့ဇမင်းဒီလက်ရှိမှာတော့မြန်မာနိုင်ငံမြန်မာတင်ရဲ့အမျိုးသမီးကော်မတီမှာလည်းဥက္ကဋ္ဌတာဝန်ဆက်ယူထားတယ်ပေါ့နော်ဒါအဝေးရနေပြီးတော့မှလုပ်နိုင်တဲ့တာဝန်အတွင်းမှုလောက်တာဝန်မများဘူးဒါပေမဲ့အခုလက်ရှိလည်းအမျိုးသမီးကော်မတီမှာဒီဥက္ကဋ္ဌအနေနဲ့ယူတာဝန်ဆက်ယူထားပါတယ်ဒါလည်း elected ရွေးချယ်ခံရတဲ့ position ပါရှင့်ဟုတ်
အစ်မတန်ကိုလေးစားဂုဏ်ယူစရာအတူစရာကောင်းတဲ့အမျိုးသမီးတစ်ယောက်လို့ပြောလို့ရပါတယ်။နော်ကိုကိုတိုင်းလည်းပညာတတ်တယောက်ဖြစ်အောင်လုပ်တဲ့အပြင်ခြံတဲ့မျက်မမြင်အတိုင်းဝိုင်းကိုလည်းနော်ဖွံ့ဖြိုးတိုးတက်လာအောင်အကျိုးပြုပြီးတော့မှသူတို့နဲ့ပတ်သက်တဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာလည်းဝင်လုပ်နေရဆိုတာဒါတကယ်ကိုပဲကိုလေးစားစရာလည်းကောင်းပါတယ်။ဆိုအခုလိုဆောင်ရွက်နေတဲ့ဒါကိုတိုင်းဒီမျက်မြင်အတိုင်းဝိုင်းနဲ့အများအားချိတ်ဆက်ဆောင်ရွက်နေတဲ့သူတယောက်ဆိုတော့လေမြန်မာနိုင်ငံမှာရှိတဲ့ဒီမျက်မြင်အတိုင်းဝိုင်းနဲ့ပတ်သက်လို့ဟိုအခြေအနေတွေကဘလို့ရှိလဲရှင်သူတို့အတွက်လိုအပ်တဲ့ပံ့ပိုးမှုတွေပြည်ပြည့်ဝရှိရလားလိုအပ်ချက်တွေရောအဓိကအခက်အခဲများဘာတွေတွေ့ရလဲရှင
်ဟုတ်မြန်မာနိုင်ငံမှာရှိတာကတော့မျက်မြင်ကြောင်းတွေကရန်ကုန်မှာရှိမယ်မန္တလေးမှာရှိမယ်ဘောနော်ဒါတွေကအဓိကပေါ့စကိုင်းတိုင်းမှာရှိမယ်ပေါ့အဲ့တော့အဓိကနံပါတ်1ကတော့မျက်မြင်ကလေးတိုင်းတော့ပညာသင်ခွင့်မရနိုင်သေးဘူးပေါ့နော်ဟိုမိဘတွေရဲ့သဘောထားအမြင်လွဲနေတာတွေနေဘက်ကသူတွေဆိုလဲတော်တော်ဝေးအကြောင်းကအရန်ဝေးတဲ့ခါကျတော့ကလေးတွေကိုအကြောင်းပို့နိုင်ဖို့လဲမိဘတွေကမခွဲနိုင်တဲ့ပြဿနာတွေစိတ်မချနိုင်တဲ့ပြဿနာတွေအများကြီးရှိသေးတယ်ပေါ့နော်အဲ့တော့ကလေးတိုင်းကတော့ပညာသင်ခွင့်မရနိုင်ဘူးဆိုတော့မြန်မာနိုင်ငံမှာရှိနေတဲ့မျက်မြင်တွေရဲ့လိုအပ်ချက်တစ်ခုပေါ့နောက်ပညာရေးမှာသင်ပြီးတဲ့နောက်ပိုင်းမှာလဲအဲ့လိုမျိုးအလုပ်ကိုင်အခွင့်အလမ်းလို့ပြောရင်ရှားတယ်ပေါ့နော်အလုပ်ကိုင်အခွင့်အလမ်းကရောအလို white column job လို့ခေါ်ရရောအလို့ဒီ academy နဲ့အချက်တီပြီးတော့လောက်ရမယ်အလို့တွေကမျက်မြင်တွေမှာအမြဲတမ်းရှားတယ်။ဒီလိုမျိုးမျက်မြင်အများစုကအကျော်ပြင်အနှိပ်ပညာနဲ့ယက်တီကြရတယ်ပေါ့နော်။အကျော်ပြင်အနှိပ်ကိုလည်းတော်တော်လေးတော့မျက်မြင်ကျောင်းနေမျက်မြင်အဖွဲ့အစည်းတွေကတော်တော်များများတင်ကြတယ်။မျက်မြင်အကျော်ပြင်အနှိပ်နဲ့လုပ်ကြတယ်။ဒါဝင်ဝေတစ်ခုလည်းကောင်းတယ်ပေါ့။ထို့သော COVID-19 ရဲ့ရိုက်ခတ်မှုအခြေအနေမှာဆိုရင်မျက်မြင်အများစုက zero income ချဖြစ်သွားတဲ့အနေအထားတွေအများကြီးရှိပေါ့နော်။အော်လက်ရှိမှာဆိုရင်တော့ပညာရေးကပညာရေးမှာအခုဆိုရင် grade 12 လို့ခေါ်လို့စနစ်အသစ်ဖြစ်လာတဲ့အခါကျတော့မျက်မြင်တွေအတွက်နည်းနည်းတော့တော်တော်လေးတော့ခိုင်စင်ခေါမှုတွေရှိနေတယ်။ဥပမာတင်ချဘာသာရဲ့မျိုးဆိုရင်ဒါ scientific calculator လို့သုံးပြီးတော့မှကျောင်းသားတွေကတွေ့ရတယ်ပေါ့နော်။သို့တော်ရင်မင်းတို့မျက်မြင်တွေကျတော့ဒါအဆောက်အအုံပဲမဖြစ်နေဘူး။တော်တော် scientific calculator မသုံးနိုင်တဲ့အခါကျတော့အဲ့မှာရှိတဲ့ theory တွေကိုအလွတ်ချက်ချက်ပြီးတော့မှ theory တွေနဲ့အရင်အုံနောက်သုံးပြီးတော့မှလောက်ရတယ်ဆိုတဲ့အနေအထားတွေဖြစ်နေတယ်ပေါ့နော်။ဒါလက်ရှိမှာဖြစ်နေတဲ့အခက်အခဲပေါ့ပညာရေးရ။သို့တော်ဒါတွေဒီမကြတော့တဲ့အချိန်မှာဒီဟာကိုထဲထဲဝယ်ဝယ်သိနိုင်တဲ့သူမျိုးဖြစ်စင်တော့မျက်မြင်တွေထဲမှာလည်းဒီသင်ချာလက်ပတ်သက်ပြီးတော့ရင်မင်းတို့ဆိုတဲ့ဒီပညာရေးနဲ့ကြီးပြင်းလာတာမဟုတ်တော့ကြစိတ်နေတယ်ပေါ့နော်။နောက်တစ်နှစ်နှစ်နှစ်လောက်ဆိုရင်တော့အခုလက်ရှိ grade 12 ကလေးတွေရင်ဆိုင်နေရတဲ့ပြဿနာလေးတွေအထိုင်လျပြေလည်လာမယ်လို့ထင်တယ်။ချုပ်ပြီးတော့မျက်မြင်တွေရဲ့အခြေအနေကိုပြန်ပြောမယ်ဆိုရင်တော့ဒါပညာရေးမှာလည်းစိန်ခေါ်မှုတချို့တော့ရှိနေတယ်။ဒီပညာမှာဖွံ့ဖြိုးတည်တဲ့အပိုင်းမျိုးတွေနောက်ကျောင်းတွေကနေရာစုံမှာမရှိနိုင်တဲ့ခါကျကျောင်းတွေလည်းလမ်းမမီနိုင်တဲ့အနေအထားမျိုးတွေနောက်ကျောင်းပြီးသွားရင်လည်းဘာလို့ရမလဲအလုပ်ခိုင်အခွင့်အလမ်းဆိုတာတွေကအရင်စိတ်ခေါ်မှုရှိရေပေါ့နော်အဲ့တော့အကျော်ပြင်အနှိမ့်မှာပဲလူတွေများသွားတယ်အကျော်ပြင်အနှိမ့်မှာလူအားတအားလူထုံကားတအားများပြီးတော့မှဈေးခွက်နည်းလာတဲ့အခြေအနေမျိုးတွေဒါတွေကတော့မျက်မြင်တွေမှာရင်ဆိုင်နေရတဲ့အခြေအနေပါရှင
်အလုပ်ခိုင်ခွင့်လမ်းနေတော့ပိုပြီးဖန်တီးပေးနိုင်ပိုကောင်းတာပေါ့နော်သူတို့ကဆိုတော့ကိုကိုတိုင်းရောအခုဒီကနေပြီးတော့ဒါအခုအခြေအနေကျောင်းကျောင်းကျောင်းလေကွန်ပညာသင်စုကြောင့်မလို့ဘလို့ပဲအခက်အခဲရှိရှိဒီအမေရိကန်မှာအကြောင်းပြအောင်ပညာကိုသင်သွားမယ်လို့လည်းပြောထားတယ်ဆိုတော့လေကဲပြီးသွားတဲ့အခါမှာမြန်မာနိုင်ငံကိုပြန်တဲ့အခါမှာရောကိုကိုတိုင်းရောဒီအတိုင်းဝိုင်းအတွက်ပဲပြန်ပြီးတော့အချိုးပြုသွားမလားဘာတွေလုပ်ဖို့များစဉ်းစားထားပါလဲရှင
်ဟုတ်လေကွန်ပညာသင်စုရှောက်ခရရင်မင်းတို့ကအစီအရေးခဲ့ရတာပေါ့နော်ဟုတ်အကြောင်းပြီးရင်ဘာလုပ်မှလဲပညာသင်စုရပြီးတဲ့အခါမှာဘာဘလို့မျိုးနောက်ကမှရည်ရွယ်ချက်ရှိလဲဆိုတာရှိရပေါ့အဲ့ဒီတိုင်းပဲတုတ်သွားဖို့ရှိမယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံပြန်ရောက်ရင်လည်းဂျင်းမင်းဒီမြမြင့်တရားဖြစ်တယ်နော်တန်ဆန်းတရားဖြစ်တဲ့တရားမတန်ဆန်းတော့ကမဲမြင့်တော့ပါတယ်မှာပိုရှိမယ်သို့တော့တခြားသောကလေးတွေတခြားသောပညာရေးဒီလိုမျိုးတာမန်တန်ဆန်းတဲ့သူတွေအတွက်လည်းလိုအပ်တဲ့ဘဏ်မှာရင်ပါဝင်ပြီးတော့မှတုတ်သွားဖို့ရှိမယ်ဒါကဂျင်းမင်းရဲ့ဒီအကျိုးပြုလုပ်ငန်းလို့ပြောမှာပေါ့နော်ဒီဘွားအထူတွေအတွက်စပီဆောင်ရွက်ခြင်းတဲ့အပိုင်းပေါ့ဂျမင်းတကူရေတခါရအတွက်ဂျမင်းတို့မိသားစုတော်ဂျမင်းကိုပိုင်စီဝါရေးတစ်ခုလုပ်ထားတာရှိရဲ့ကိုပိုင်စီဝါရေးနဲ့ဆက်ဆက်ပြီးတော့မှဆက်ပြီးတော့အောင်မြင်မှုအတွက်ဆက်ပြီးတော့စီမံသွားဖို့ရှိမယ်အချိန်တစ်ခုတစ်နှစ်နှစ်နှစ်လောက်အချိန်ယူပြီးလို့အချိန်တစ်ခုရလာပြီးတော့ PhD ဆက်တက်ဖို့ရှိမယ်ပေါ့နော်ဒါဂျမင်းလေကွန်ပညာသင်စုလျှောက်ထားခဲ့ဖို့ကဂျမင်းရေးခဲ့တဲ့ဂျမင်းရဲ့အနာဂတ်ကနှစ်စာပလန်ပေါ့အဲ့တိုင်းပဲဂျမင်းဆက်သွားဖို့ရှိပါတယ်အဲ့တော့အခုကနှစ်နှစ်မဟုတ်ဘဲနဲ့တစ်နှစ်ပြန်ရမယ်ဆိုရင်တော့တစ်နှစ်တင်းနှစ်စာကြိုပြီးတော့မှအချိန်ပိုရသွားတယ်လို့တော့အကောင်းမြင်ရင်တော့ရသွားတာပေါ့နော်ဟုတ
်ဆိုတော့အခက်ခဲတွေဘယ်လိုပဲရှိရှိကြံ့ကြက်ခံပြီးတော့မှပညာချက်အမျိုးသမီးတယောက်ဖြစ်အောင်လဲလုပ်နိုင်ခဲ့တယ်ပြန်ပြီးတော့အကျိုးပြုနိုင်တဲ့လူသားတယောက်လဲအခုချိန်မှာဖြစ်နေပြီဆိုတဲ့အခါကျတော့ဒါအင်မတန်လေးပုံယူဖို့လဲကောင်းပါတယ်ဆိုတော့တခြားပေါ့နော်ကိုလိုမြန်မမြင်တဲ့သူပဲဖြစ်ဖြစ်နားမကြားတဲ့သူပဲဖြစ်ဖြစ်ပေါ့နော်ဒီလိုအခြားအမျိုးမျိုးကြောင့်တော့မတန်ဆွမ်းဖြစ်ရတဲ့ဆိုပေမဲ့လဲမတန်ပေမဲ့စွမ်းတဲ့ပုံကိုယ်ကြီးအများကြီးရှိပါတယ်ဆိုတာကိုတော့ဒါမယမင်းအုံမာလက်တွေ့ပြလိုက်တယ်လို့လဲကျွန်မထင်ပါတယ်ဒါအမျိုးသမီးတယောက်အနေနဲ့လဲကျွန်မတော့အင်မတန်ကိုဂုဏ်ယူပါတယ်ဆိုတော့တခြားသောအမျိုးသမီးတွေတခြားသောကိုလိုအခြေအနေမျိုးမှာရှိတဲ့သူတွေကိုရောပေါ့နော်ဘလို့များခွန်အားဖြစ်စေမဲ့စကားတွေများပြောခြင်းမလဲရှင့်
ဒီမှာတကယ်ဆိုရင်ဆိုရင်မြန်မာပြည်ကဘာလဲစိတ်ညစ်ဖို့လားပေါ့နော်စိတ်ကတော့ညစ်ပါတယ်လူကမှိုင်းတော့စိတ်ဓာတ်ကြရင်ချိန်စိတ်ညစ်တဲ့ချိန်တွေတော့မြင့်ရှိတယ်ဒီမှာကိုကိုကိုတတိထားမိဖို့လိုတယ်ပေါ့နော်စိတ်ညစ်နေတဲ့စိတ်ဓာတ်ကြရင်ဆိုရင်ထပ်ပြီးအရှုံးခံမလားဆိုတာဟာမြဲတဲ့တွေ့ရပေါ့အော်မြင်းစိတ်ညစ်လေခဏလောက်ပဲစိတ်ညစ်ခံတယ်အချိန်တိုင်းတော့အဖြေတစ်ခု
စကားကလည်းရမင်းစစောကအများနဲ့လူတွေကြင်ကြင်နေခဲ့တဲ့ဟာကိုဟိုစကားလုံးအတိအကျနဲ့ဖော်ပြလိုက်သလိုဖြစ်တယ်ပေါ့။ရမင်းဒီအပြောချင်တာကတော့မတန်ဆွမ်းဒီအပြောကြားအာရုံပဲဖြစ်ဖြစ်အမြင်အာရုံပဲဖြစ်ဖြစ်ကိုရင်ကမတန်ဆွမ်းမှုပဲဖြစ်ဖြစ်ဉာဏ်ရည်မတန်ဆွမ်းတာပဲဖြစ်ဖြစ်ဒါမှမဟုတ်လည်းအရာအလုံးတန်ဆွမ်းပြီမဲ့စိတ်ထဲမှာစိတ်သက်ကြနေတာမျိုးဘွားမှာစိန်ခုံမှုများစွာဖြစ်နေတာမျိုးပဲဖြစ်ပေါ့နော်။ရမင်းတို့အားလုံးကဟိုအဆုံးသက်ကတော့ရှိပါတယ်အဆုံးသက်ကကိုရွေးချယ်မှုတိုင်းပဲသွားရပါတော့ကိုကအမြင်မတူဘူးဆိုရင်တွေးတဲ့အတွေ့လည်းမတူပါဘူးပေါ့နော်ကိုမြင်နေတဲ့အမြင်ကကိုကို self pity လို့ခေါ်ရရန်တနာတယ်ဆိုရယ်ပုံစံမျိုးမြင်နေတွေ့ရကိုရဲ့အတွေ့နဲ့ရလက်တွေကွာလာနေပေါ့နော်အဲ့တော့အမြင်လေးတစ်ခုပြောင်းလိုက်တာနဲ့ရလက်မှာနောက်ဆုံးရလက်ကပြောင်းလာတယ်ပေါ့နော်အဲ့ဒါကြောင့်နောက်ပိုင်းဆိုရင်တော့အခုဆိုရင်တော်တော်ကြာပြီအရင်စိတ်ကြကြရယ်စိတ်မကောင်းဖြစ်တာတွေအဲ့လိုမျိုးတွေအရင်ရှိတယ်အခါကျတစိမ့်စိမ့်နဲ့တွေ့ရဟာမှဖြစ်ရတယ်ဆိုတာမျိုးတွေ့တယ်အခုတော့အသိပြီးတော့အဲ့ဟာအတွေ့လက်ထဲလက်မခံတော့ကိုယ်စိတ်လည်းမလဲအော်ငါဘာလုပ်နိုင်လဲဒီဟာတော့ဖြစ်နေပြီနောက်တစ်ဆင့်ကဘာဆက်သွားလို့ရလဲဆိုရအောင်တွေးတက်ပါလိမ့်မယ်နော်အဲ့လိုမျိုးတွေတွေးတက်လာရင်တို့ဘာတွေအရန်ကိုစိတ်လဲတက်တာနဲ့လူရဲ့ဘဝရဲ့ရလက်လည်းပြောင်းလာတယ်နော်အဲ့တော့ဒီမျိုးလဲအဲ့လိုမျိုးလေးကျန်တဲ့ညီကောင်မတွေနဲ့မိတ်ဆွေအားလုံးဒီလိုမျိုးလေးတွေးတက်နေဆိုတော့အရန်ကောင်းမှန်လို့ပဲအကျံပြုချက်ပါတယ
်โอเคပါလေးသားကုန်ယူပါရယ်ကျေးဇူးလေးအများကြီးတင်ပါရယ်အခုလိုမျိုးသတိကဏ္ဍမှာအချိန်ပေးပြီးတော့ပါဝင်ပေးတဲ့အတွက်ကျေးဇူးတင်ပါရယ
်ကျေးဇူးတင်ပါ
အပတ်စဉ်အမျိုးသမီးကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ဒီအစီအစဉ်ကိုတော့စနေမနက်ခင်းနဲ့တောက်ကြနေမနက်ညအစီအစဉ်တွေမှာတင်ဆက်ပေးနေပါတယ်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆောင်ရဲ့အမေရိကန်တခွင်ကိုလည်းတင်ဆက်ပေးပါဦးမယ်။အမေရိကန်သမ္မတဟောင်းဂျိုဖ်ကနေဒီရဲ့လုံခြုံရေးအရာရှိကွယ်လွန်သွားပါတယ်။နောက်လူမဲရီရဲ့သမိုင်းဝင်ဟာဝတ်တက္ကသိုလ်ကနေထုတ်လွှင့်တဲ့ WHUR Radio အစီအစဉ်ကတော့290ပြည့်သွားပါပြီ။ဒီလိုအကြောင်းတွေကိုစူးစီးပြီးသုတဆောင်ရဲ့အမေရိကန်တခွင်အစီအစဉ်ကနေကိုအောင်တင်ဆက်ထားပါရရှင်။
အမေရိကန်ပြည်ထောင်စုရဲ့35ရာမြောက်သမ္မတဂျွန်ဖ်ကနေဒီရဲ့ Secret Service အထူးလူညွန်ရေးအဖွဲ့ဝင် Clint Hill ဟာအသက်63နှစ်အရွယ်မှာကွယ်လွန်သွားပါတယ်။သမ္မတကနေဒီလှုပ်ကြံခံရတဲ့နေ့မှာ Hill ဟာသမ္မတရဲ့ကိုယ်ရန်တော်အဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။သူမကွယ်လွန်ခင်မှာ VOA ကတွေ့ဆုံမေးမြန်းထားတဲ့အကြောင်းကိုတင်ပြပေးရမယ်။1963ခုနှစ်နိုဝင်ဘာ22ရက်နေ့ကတက္ကသစ်ပြည်နယ်ဒါလတ်စ်မြို့မှာသမ္မတဂျွန်ဖ်ကနေဒီလှုပ်ကြံခံရခြင်းရိုက်ကူးထားတဲ့ဗီဒီယိုထဲမှာသမ္မတကိုယ်ရန်တော်တဦးသမ္မတစီးနင်းနဲ့ကားစီအပြေးအလွှာသွားရောက်နေတာကိုတွေ့ရပါတယ်။သမရရဲ့အထူးလုံခြုံရေးအဖွဲ့ဝင် Clint Hill ကသူ့အတွေ့အကြုံကိုခုလိုပြန်ပြောပြပါရစေ
။ I was the only one that had a chance to do it.
အကောက်ကပေးဘူးကျွန်တော်မှအခွင့်အရေးရှိခဲ့တာနဲ့လုံမပေးနိုင်ခဲ့ပါဘူး။တသက်လုံးဒီအတွေ့အကြုံစိတ်ထဲကနေဖျောက်လို့မရတော့ပါဘူး။
DLA Plaza ကိုမော်တော်ယာဉ်တန်းနဲ့သွားနေစဉ်တမရနဲ့တမရဂရော Jacqueline Kennedy တို့စီးနင်းလာတဲ့ကားပေါ်မှာ Clint Hill ကိုတွေ့နိုင်ပါတယ်။အဲ့ဒီအဖြစ်အပျက်ဟာသူ့မျက်လုံးထဲအမြဲဆွဲထင်နေတယ်လို့လည်းပြောပါရစေ။
I can remember just as if it's a newsreel running out in front of me.
Kennedy ရဲ့အနီးကပ်လုံခြုံရေး The Kennedy Details ဆောင်ကိုလှည့်လည်မိတ်ဆက်စဉ်2012ခုနှစ်အတွင်း Clint Hill ကို VOA ကတွေ့ဆုံမေးမြန်းခဲ့ရမှာလှုပ်ကြံမှုအဖြစ်အပျက်ဟာအမြဲ၆လန့်နေစေပဲလို့သူကပြောပါတယ
်။ It ate at me, it got worse and worse.
လှုပ်ကြံခံရပြီးချိန်ရက်တွေအတွင်း Hill ဟာသမရဂရော Jacqueline Kennedy နဲ့ကလေးတွေကိုကာဝယ်ဆောက်ရှောက်နေရပြီးတော့အလွန်အလုတ်များခဲ့တာပါ။အိမ်ပြီတော်ကိုပြန်လည်ရောက်ရှိချိန်မှာလဲတာဝန်ထမ်းဆောင်ရင်၆ချားပွဲအဖြစ်ပြက်ကိုစိတ်ထဲကမေ့လို့မရဖြစ်ခဲ့တာ1980အရောက်ရာထူးတိုးပြီးတော့ရုံးထိုင်တာဝန်ကျချိန်မှသာအဖြစ်အပျက်တွေကိုပြန်သုံးသပ်မိတယ်လို့ဆိုပါတယ
်။ It gave me the chance to just sit and think.
အေးစစ်စစ်ထိုင်ပြီးတော့စဉ်းစားခွင့်ရခဲ့ပါတယ်။စဉ်းစားလေတွေ့တဲ့ပုံနဲ့ပြီးတော့စိတ်မကောင်းခြင်းကြီးစွာဖြစ်ရပါတယ်။စောက်တရမရဖြစ်ခဲ့ပါတယ်။
နေ့အနေငယ်ကြမှာသူ့အိမ်တောင်လဲပြုတ်ခွဲခဲ့တယ်လို့ Secret Service ကနေလဲစိတ်ထိခိုက်မှုကြောင့်ကျမ်းမာရေးအကြောင်းပြချက်နဲ့အနားယူခဲ့ပါရယ
် I feel guilt I feel responsibility.
ပြည့်စည်သူလို့ခံစားပါရတယ်။တာဝန်မကင်းဘူးလို့လည်းခံစားပါရတယ်။ဒီနေ့တုန်းကအကာအကွယ်ပေးဖို့အခွင့်အရေးကျွန်တော်တယောက်မှသာရှိကြတာပါ။
Jeffrey Engel ဟာ Texas ပြည်နယ် Dallas မြို့က Southern Methodist တက္ကသိုလ်က သမရ ဆိုင်ရာ သမိုင်း ပညာရှင်မှာ
တာဝန်ယူတဲ့စိတ်ဓာတ်အပြည့်ရှိတာကြောင့် Mr. Hay က immediate စိတ် ထိခိုက်တာပါ တကယ်ကတော့အခုလိုမကာကွယ်နိုင်ခဲ့တာဟာလုံခြုံရေးစနစ်ကျိုးပေါက်မှုကြောင့်ဖြစ်တာပါ
Television KU Kalaga ဒီလုံချံခံရတဲ့အဖြစ်ပြက်နဲ့ပတ်သက်လို့အမေရိကန်တွေစိတ်แท้ဆွဲထင်ခဲ့တာပါကမ္ဘာတော်ဝန်မှာလည်းဒီအဖြစ်ပြက်ကိုအားလုံးကမှတ်မိနေစေပါလုံချံမှုနဲ့ပတ်သက်တဲ့အတွေ့အကြုံကိုအခုလိုလူသိရှင်ကြားထုတ်ပြန်ဖို့ Hill ဟာနှစ်ပေါင်း90နီးပါးကြာအချိန်ယူခဲ့ရပါတယ်စာအုပ်ချုပ်ရေးသားပြီးတော့အခုလိုလှည့်လည်မိတ်ဆက်တာဟာစိတ်ခံစားမှုတက်တာစေဖို့လည်းဖြစ်ပါတယ်
and talk to the people about
လူတွေနဲ့လက်လက်ထိတွေ့ပြီးတော့စာအုပ်အကြောင်းပြောရတော့စိတ်ထဲမှာခံစားရတာတွေတက်တာစေပါတယ်သူတို့မှလည်းသိကျင်တာတွေရှိတော့မိသားတွေကိုဖြည့်ပေးရပါတယ်သမရဂျက်ဖ်ကနေဒီကိုတနက်နဲ့ပြစ်ခတ်လုံချန်တာ
Lee Harvey Oswald တယောက်တည်းဖြစ်တယ်လို့ယုံကြည်ကြောင်းလဲ
There are so many different
ပြောတာတွေကတော့မျိုးစုံပါပဲအကုန်လုံးကထင်ရမြင်ရပြောကြတာပါသူတို့ပြောတာတွေကိုစကားထဲတောင်ထည့်မပြောသင့်ပါဘူး
California မှာ နေတဲ့ Clint Hill ဟာ February 22 ရက်နေ့အသက် 33 နှစ်အရွယ်မှာကွယ်လွန်သွားပါတယ်ခင်ဗျာ
96.3 WHUR Happy Monday DC Rail of Virginia listen I am making plans for you for the you know I'm already talking about the summertime
WHUR radio season ကို လူမဲရီရဲ့ တမိုင်းဝင် Howard Tech တို့က နေ ထုတ်လွှင့်လာတာ နှစ်ပေါင်း 50 ကျော်ရှိပါပြီ တက္ကသိုလ်က ထူထောင်ထားတဲ့ radio season က နေ ဂီတသတင်းတွေလဲ ထုတ်လွှင့်ပေးနေတာ ဝါ ပညာရေးအခွင့်အလမ်းအတွက်လဲ ဖန်တီးပေးထားပါတယ် မတ်လာဟာ လူမဲတွေကို ကွန်ပျူတာ တမိုင်းဝင်လာ ဖြစ်တာကြောင့် WHUR radio အသံလွှင့်ဌာနအကြောင်း တင်ပြပေးပါမယ် WHUR 96.3 FM radio season ကို 1982 ခုနှစ်ကတည်းက တမိုင်းဝင် လူမဲတက္ကသိုလ် Howard ကနေ စတင်ခဲ့တာ ဝါ Washington DC မြို့တော် Dwight အသံလွှင့်ရမှာ အထူးသဖြင့် jazz guitar နဲ့ လူမဲ American တွေ အကြောင်း ဦးစားပေး တင်ဆက်ပါတယ် ဖြောပြေးနဲ့ ပညာပေး အစီအစဉ်တွေကို အသွင် တစ်မျိုးနဲ့ Howard တက္ကသိုလ် ဝင်းလယ်က WHUR အသံလွှင့်ရုံကနေ ထုတ်လွှင့်ပေးပါတယ် Sunny and the City လို့သိကြတဲ့ နေ့လယ်ပိုင်း အစီအစဉ်ကိုတော့ လူကြိုက်များပါတယ်
This is such a great part about being here at WHUR
96.3 မှာ အလုံးလုံးရတာပြောပါရီအချိန်လေးလွင့်နေတာမလား R&B hip hop အဲ့ဒါတွေလည်းလွင့်နေလေ အလုံးလုံးရင်းနဲ့တခြင်းတွေလည်းနားထောင်နေရတာအဲ့ဒီထက်ဘူးကောင်းတာမရှိပါဘူး
This is such a good listening experience for if you're at work
America ကို Bosnia ဒုက္ခသည်အဖြစ်ရောက်လာတဲ့ Sunny and the City ဟာ तू मोबाइल အစီအစဉ်ရဲ့နာမည်ကတော့ 3 ဆွဲစီလိုတာပါ तू အမေရိကကိုရောက်လာစင်မှာ အသက် 12 နှစ်အရွယ်ဖြစ်ပြီးတော့ အင်္ဂလိပ်လိုစပြီးသင်ကြားရပါတယ် အထက်တန်းပြီးတော့ ရေဒီယို ထုတ်လို့ရေးအစီအစဉ်ကို तू ကရွေးချယ်ခဲ့တာပါ
It just felt so alive
ရေဒီယို အစီအစဉ်တွေမှာပြင်ဆင်ရတာ အမတန်ကြိုက်ပါတယ်ရှင် ဒီလောက်ကိုလောက်ကိုလုံးမဖြစ်မယ်ဆိုပြီးတော့ဆုံးဖြတ်မိတာပါ
With these things I was like Oh my god, I have to be here.
Studio ရဲ့ အလုပ်လုပ်ရင်း ပညာ လဲ တင်ပေး နေတာ ဝါ Howard Tech တို့ မှာ အတန်လွင် ဘာသာ ရဲ့ ယူထားသူ တွေ လက် တွေ လာ တင် ကြား ကြ ပါတယ် ပညာ တင် နှင့် အလိုက် အလှည့် ကြ ရောက်လာ ကြ တာ ဝါ WHUR Radio ဟာ Tech တို့ College ပိုင်း စီးပွားရေး လုပ်ငန်း တစ်ခု ဖြစ် ပြီးတော့ အကျိုး အမြတ် ရ ယူတဲ့ ဌာန ဖြစ် ပြီး Washington DC တဝိုက် ထုတ်လွှင့် ပေး နေတာ ဝါ အထူးသဖြင့် တော့ တချင်း တွေ ထုတ်လွှင့် ပေး ပါတယ် Elpain ha WHUR ye achidan director tu phit par de
Google music
Google guitar ne tacha chin rui nao data kan DJ tama rui ga tadin pat kaun yet tu ma phyo phi par de jano tin sat da rui ga tacha ha rui ne ma du ba u Washington ma nei pi lo Washington ma lo san sa lou kai ja tu rui lo ကိုပါတာလဲခေါ်ကြပါ
ဘူး
မြန်မာအခြေအနေနဲ့ပတ်သက်တဲ့ထူးခြားသတင်းတွေ The Daily Drum လို့သုံးသက်ချက်အစီအစဉ်တွေလဲထုတ်လွှင့်ပေးပါတယ် White House Wednesday အစီအစဉ်လဲရှိပါတယ်
where I have a really great correspondent.
Emiro Sanya တင်တော့ကလည်းဒီ season အတွက်စကားလာပြောပြပါတယ်။သူ့နာမည်က Ebony McMorris ပါ။အထူးသဖြင့်ခုလိုကာလမှာနိုင်ငံရေးအကြောင်းတွေဖြင့်တခြားအကြောင်းအရာတွေမျိုးစုံပြောပြပါတ
ယ်။ WHUR အသံလွှင့်ဌာနစတင်ကလေးကလူမဲတွေရဲ့တမိုင်းနဲ့ယဉ်ကျေးမှုသချင်းဂီတာသတင်းမျိုးစုံတင်ဆက်လာတာဖြစ်ပြီးတော့ပညာရပိုင်းအနေနဲ့လည်းလက်တွေ့တင်ကြားပေးနေပါတယ်ခင်ဗျာ
go on တင်ဆက်တဲ့သုဒ္ဓဆောင်ရဲ့အမေရိကန်တခွင်အစီအစဉ်ဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ် အတိတ်ဒေသလူအပူချိန်၃အောက်ရှိတဲ့အေးအေးလွန်ခဲ့တဲ့ဝင်းကျင်မှာနေနိုင်ဖို့ဝီယိုဆွန်ဝတ်ဝန်ပူလာပေးပြီးဘာကြောင့်ခံနေရရှိတဲ့ဆိုတာကိုအယံလနိုင်ငံကသူတည်တနာပညာရှင်တွေတွေ့လာပါပြီဒီတွေ့ရှိချက်ကနေသဘာဝ
ထောက်ရှားသွားလာမှာရေခဲနေတာကြောင့်ခက်ခဲလေးရှိပါတယ်။ဒါပေမဲ့ဝင်ရိုးစုံဝတ်ဝန်တွေကတော့ထူးခြားနေတာဖြစ်ပြီးနိုင်ငံတကာသိပ္ပံပညာရှင်တွေပါတဲ့အဖွဲ့တစ်ဖွဲ့ရဲ့လေ့လာဆန်းစစ်ချက်တွေအရဒုရုကိုပေါ်မှာရှိတဲ့ထူတဲ့အမွှေးတွေမှာရေမခဲစေတဲ့ထူးခြားတဲ့ဂုံသက်တိရှိတဲ့တွေ့ခဲ့ပါတယ်။ဒီတွေ့ရှိချက်က
အတိတ်ဒေသလိုအေးအေးလွန်တဲ့နေရာမျိုးကိုဒီဝတ်ဝန်မျိုးစိတ်တွေဘာကြောင့်ခံနိုင်ရင်ရှိနေကြတယ်ဆိုတာအဖြေရှာနိုင်ခဲ့ကြတာပါ။ဒါအပြင်ဒီဝင်ရုံးဝတ်ဝန်တွေမှာတွေ့ရတဲ့ရေခဲမတင်တဲ့ထူးခြားတဲ့ဂုံသက်တိရှိတဲ့ဓာတုပစ္စည်းတွေကိုသဘာဝအစီလွှားပါလေတခုဖြစ်နေထိထိရောက်ရောက်သုံးနိုင်တာကိုပါတွေ့လာတာကြောင့်သူ့ကိုစက်မှုလုပ်ငန်းမှာရေမခဲစေတဲ့ပစ္စည်းဖြစ်န
မယ် Ireland သုတေသနစင်တာကပါရဂူတောင်းသား Julian Carolan ကတော့ဒီဝန်ဝန်တွေနှင်းတော်တဲ့နေပေမဲ့သူတို့ကိုမှရေခဲမတင်မဲဖြစ်နေတာဟာတိတ်ကိုထူးဆန်းနေတာကြောင့်စူးစမ်းချင်လာတယ်လို့ပြောပါတယ်
This is amazing property they seem to have. They roll around, you know, they slide down hills in sub-zero conditions, but ice doesn't build up on
them. Drusi ma a ozia kon tatti de lu shi ne de lu be. Sin dore ma jun tho ni nan de lu. 3 degree aw yaw aw ae de niam ma taung saung de ka nai shaw sin nan de. Da ba mae tru ko ma yi ge de tin ni ba. Adit dita ko chin lo myo lu de twa yin zabin rui, myak khou mwe rui, mho sait tha de tu so yin mho sait mwe rui ma nin rui phou mi lo yi rui khe ni da ba de.ဒါကြောင့်လေဒီစူးစမ်းရေးကိုစလုပ်ဖို့စိတ်ဝင်စားလာတော့
သူတေသနာပညာရှင်တွေဟာဝင်းရွှန်းဆွန်းကဝတ်ဝန်ရိုင်း6កောင်ရဲ့ကိုကအမွှေးတွေကိုနမူနာယူပြီးသူတို့ရဲ့ထူထဲတဲ့အမွှေးတွေပေါ်မှာတဘာဝအလျောက်ဖုံးနေတဲ့အစီလွှာမှာပါတဲ့ဓာတုပစ္စည်းတွေကိုအဓိကထားလေ့လာခဲ့ကြပါတယ်သူတို့ရဲ့တွေ့ရှိချက်ကို Science Advances စာဆောင်မှာတင်ပြခဲ့တာပါဒီဝတ်ဝန်ရဲ့ကိုပေါ်ကအမွှေးတွေကိုဖုံးနေတဲ့အစီလွှာမှာcholesterol, triglycerides နဲ့ fatty acid တွေပါဝင်နေပြီးသူကရေခဲမှာကပ်မနေအောင်တိတိတသားလှုပ်ပေးနိုင်တာကိုတွေ့ရပါတယ်။ဒီအစီအလွှာကိုဖယ်ရှားလိုက်တဲ့အခါဒီဝန်ဝန်မှွေးတွေဟာလူရဲ့သဘင်မှွေးတွေလိုပဲရေခဲတွေလွယ်လွယ်ကူကူကပ်နိုင်တာတွေ့ရပါတယ်။ရေခဲတွေသူ့အမွှေးမှာကပ်မနေအောင်ဒီအမွှေးတွေကအစီတွေကအရင်ကလှုပ်ဆောင်ပေးတာတွေ့ရတယ်လို့လဲ Carolan ကပြောပါတယ်။
So the key is in these hair oils, there are components then that stop ice from sticking to them, and then through.
ကချကရဝဝမွေးအစီမှာပါတဲ့ပစ္စည်းတွေကရေခဲတွေကပ်မနေအောင်လှုပ်ပေးတာပါ။သူတို့ရဲ့အမွှေးမှာရှိတဲ့အစီကိုခွဲထုတ်ပြီးတော့စစ်ဆေးဆန်းတက်ရပါတယ်။ဘာလို့လဲဆိုတော့အဲ့ဒီမှာပါနေတဲ့ဓာတ်ပစ္စည်းတွေကတိတ်ကိုရှုပ်ထွေးလို့ပါ။အဲ့ဒီမှာပါတဲ့ဓာတ်ပစ္စည်းတချို့ကတိတ်စိတ်ဝင်စားဖို့ကောင်းပါလေ။အဲ့ဒီနဲ့ရေခဲနဲ့ဘယ်လိုတက်ရောက်မှုရှိသလဲဆိုတာစမ်းကြည့်တော့သူတို့ကပ်မနေအောင်လုပ်နိုင်တာတွေ့ရပါတယ်။ရေခဲမကပ်အောင်သူတို့ကလှုပ်ပေးနေတာပါ။
ဒီတွေ့ရှိချက်ကလည်းရေမခဲစေတဲ့သဘောဝပစ္စည်းတစ်မျိုးတီထွင်ဖန်တီးဖို့သူတေသနာပညာရှင်တွေစဉ်းစားလာကြပါတယ်။ဝဝမှွေးမှရှိတဲ့ဒီအစီဟာအခုလိုရေမခဲစေတဲ့အကျိုးကျေးဇူးပေးရုံမကပါဘူး။ဒီဝဝကြီးတွေတားကောင်ရှာတဲ့အမဲလိုက်တဲ့နေရာမှာအတန်လုံလုံနဲ့ချောင်းနိုင်တဲ့အပြင်သူတို့သွားလာရင်မှလွယ်လွယ်ကူကူရှော်ပြီးသွားနိုင်တာကြောင့်swan and le tai tong sia ma lo ro ku lo pyo ba de
polar bears as you can see in the infrared image they have a really effective
mayozun wo won go ani ao yang ji ao ma ji yin tru ma de ge ti yaut de apu ka pisi shi ni da twet ya ba ma tru ma asi ri shi de thu the de amwe ri le shi ba de amwe ga de ge thu ba de tru ko ga a le jing mya ni lo သူတို့လှုပ်ရှားရတာခတ်ပါတယ်တကယ်လို့သူတို့ကိုမရေခဲတွေကတ်နေမယ်ဆိုရင်လည်းရေခဲနဲ့ညက်နေတာမျိုးဒါမှမဟုတ်ဖြံကိုလိုက်ဖမ်းတဲ့ခါမျိုးမှာတိတ်ကိုခတ်ပါမယ်နောက်ပြီးတော့သူတို့အမဲလိုက်မယ်ဆိုရင်လည်းပြဿနာရှိပါမယ်ရေခဲတွေနဲ့ကတ်နေမယ်ဆိုရင်သူတို့လှုပ်ရှားတိုင်းအတန်ကထွက်နေမှာပေါ့သားကောင်ကိုချောင်းလို့ရမှာမဟုတ်ပါဘူးဒါကြောင့်ရေခဲတွေကတ်မနေဘူးကတိတ်ကိုအရေးကြီးပါတယ်ဒီစရာပြောရရင်ဒီကောင်တွေကတောင်ဆောင်တွေမှာဆိုရင်ရှော့ဆင်းပြီးတော့ခီးတွင်အောင်သွားတတ်ပါတယ်ဘာလို့လဲဆိုတော့သူတို့ကတိတ်မပြေးနိုင်ကြဘူးလေ။ဘာနဲ့တူလဲဆိုတော့ snow gear အပြည့်ထိုးပြီးတော့ပြေးတယ်လို့ပါပဲ။သူတို့ကတောင်ဆောင်တွေမှာနှင်းလျှောစီးတယ်လို့သွားလို့ရှိပါတယ်။ Druga yige bien boma adam trobene nyinyen tatali twane na mu dban ta ni bare.
Won won mwe ma shi de ye ma khe si de asi lwa go san set le la mu gan ni. Ye ma khe si de dabaw a pisi ti myo ti twin phan di bo twet tu tetana che che pyan pyan lou la da lo ye khe la aw tait ko e de nyan ma ye ma khe aw lou pe nai me tau se lu a lwa ba le ti myo ti twin nai me su ra go ba ti la ja ba de. Lu ri twet tong te de NAG ရဲ့ fluorine နဲ့ carbon တွေပါတဲ့ PFAS fluorinated compound နေရာမှာဒီဝင်ရိုးစွန်းဝက်ဝံတွေရဲ့အမွှေးကတဘာဝအဆီကိုအစားထုတ်ဖို့အတွက်မျှော်လင့်တယ်လို့သိပ္ပံပညာရှင် Carolyn ကပြောပါတယ
် Yeah that's the hope is PFAS fluorinated compounds they are really effective stopping ice sticking to them they're effective in so many parts of our life but they are
ဟုတ်ပါတယ်ဒါကမျှော်လင့်ချက်ပါfluorinated dabong ni phit de PFAS ga yige ma kat aw de ge ti ti ya ya lou pe nai ba le a ri dabong ga chano ru lu ne mu bo wa ma ator nia yu be me ator le ania shi da mo lo tait ko so ba da ko thawara daru pisi forever chemicals lo kho ja la ga le a chang shi ba le thuru ga dabaw win chin ma pyaw ma twa be a cha ji nei nan lo ba a ri do thuru ko a sa tho bo lou me so ra a chan kaw ma de ge lo di wa won mwe si lo myo ne a sa tho nai me so yin no ဒါကသဘာဝပစ္စည်းဖြစ်တဲ့အတွက်အနေရရှိတဲ့ထာဝရဓာတုပစ္စည်းပြဿနာကိုဖြေရှင်းဖို့တိတ်ကောင်းတဲ့နည်းပ
ါ PFAS အုပ်စုမှာပါတဲ့ဓာတုပစ္စည်းတွေဟာအပူဒဏ်၊ရေဒဏ်၊ဆီဒဏ်တွေကိုကောင်းကောင်းခံနိုင်ရင်ရှိပြီးသူတို့ကိုမကတ်တဲ့အိုးတွေ၊အဝတ်အစားတွေ၊တုပ်ဆေးတွေ၊မီးသတ်ဆေးဘူးတွေအပြင်လူသုံးပစ္စည်းတွေ၊တန့်ရှင်းပစ္စည်းတွေပါဝင်နေရာအတော်များများမှာတုံးနေကြတာပါဒီလူကဖန်တီးထားတဲ့ဓာတုဒရပ်ပေါင်း PFAS yes ha alwa de ko che pyet pyet kwe ma twa nai ne dharu dabong forever chemical swe phit de twet tharu niya ma di dabawa jiwa pisi phit de won won mwe si ko pyaung le asa tho nai bo taipan pinya shin ni chou sa ni da ko tin pya yin di tharin phat twet taipan ne ni pinya gan na ko di ma be yan na lai pya si naw da ba ma pyan pi sou nya u ni
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာလိပ်ပြီးနေကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မတ်လ၂ရက်စနေနေ့မနက်ခင်း View Radio စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လင်းပေးနေတာပါ။ View ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ကျမတို့ View website စာမျက်နှာ bambi.viewnews.com အပြင် View ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်လို့ရပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတလက်တင်ပြပါဦးမယ်ရှင်။ယူကရိန်းကမြေရှားတပ်တူတွေကိုအမေရိကန်ကတူးဖော်နိုင်ခွင့်သဘောတူညီချက်အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီတို့သမ္မတအင်ဖြူတော်မှာဆွေးနွေးမှုဟာဒေါသနဲ့အပြန်အလှန်အော်ဟစ်အဆုံးသတ်သွားခဲ့ပါတယ်။သမ္မတထရမ့်ကယူကရိန်းသမ္မတကိုသဘောတူညီမှုယူခြင်းရင်ယူမယူရင်ဆက်မပြောဖို့အတွက်ပြောကြားခဲ့ပါတယ်။သမ္မတဇယ်လန်စကီဟာငြင်းကြေးရေးကိုလိုချင်တာမဟုတ်ဘူးဆိုပြီးတော့လည်းသမ္မတထရမ့်ကသူ့ရဲ့ Truth Social လူမှုကွန်ရက်စာမျက်နှာမှာရေးသားခဲ့ပါတယ်။ဒီနိုင်မှုတွေမှာသူ့ဘက်ကအသာစီးရဖို့အတွက်အမေရိကန်ပါဝင်စီချင်တာသာဖြစ်ပြီးတော့ငြင်းချမ်းရေးကိုတော့တကယ်လိုလားတာမဟုတ်ဘူးလို့သမ္မတထရမ့်ကယူကရိန်းသမ္မတကိုဝေဖန်ခဲ့တာပါသမ္မတဇယ်လန်စကီဟာအမေရိကန်တွေအလေးထားတဲ့အင်ဖြူတော်ဘဲဥပုံရုံးခန်းကိုမလီမဆာလုခဲ့တဲ့အကြောင်းနဲ့ငြင်းချမ်းရေးအတွက်အမှန်တကယ်အဆင့်သစ်ဖြစ်မှသာပြန်လာနိုင်တယ်ဆိုပြီးတော့လည်းပြောကြားခဲ့ပါတယ်ခေါင်းဆောင်နှုတ်ဦးအခြေတင်ဆွေးနွေးပွဲအပြီးမှာတော့ဒီပူတဲ့သတင်းစာရှင်းလင်းပွဲကျင်းပမယ့်အစီအစဉ်ကိုပယ်ဖျက်ပြီးတော့ဒီယူကရိန်းသမ္မတဇယ်လန်စကီအင်ဖြူတော်ကနေစောစောစီစီပြန်လဲထွက်ခွာသွားခဲ့ပါတယ်ရှင်။နောက်အစ္စရေးနဲ့ဟာမက်စ်အဖွဲ့အကြားအပြစ်အခက်ရဲစဲရေးဒုတိယအဆင့်ဆွေးနွေးပွဲကိုတော့အီဂျစ်နိုင်ငံကိုင်ရိုမြို့မှာစတင်နေပြီလို့အီဂျစ်ဆိုရသတင်းနယ်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒါဟာအပြစ်ရဲ့သဘောတူညီချက်ပထမအဆင့်အချိန်စေ့သွားပြီးတော့နောက်တနေ့မှာစတင်တာဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်ရှင်။ဒီကနေ့အတွက်သတင်းကြေကျုံတဲ့အတူစစ်စင်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုငင်းချမ်းရေးပါရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါရဲ့ရှင်မတ်လ၁ရက်စနေမနက်ခင်း VOA Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လင်းပေးခဲ့တာပါ ရုပ်သံစီစဉ်တစ်ခုလုံးကိုတော့ digital line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်စီစဉ်ပထမနာရီဝက်ကိုတော့ radio line တို့မီတာ25 30နဲ့40တို့ကနေဖမ်းယူနိုင်ပါတယ်။ VOA ကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။ VOA ပရိသတ်များအားလုံးကိုရောစိတ်ပါကျန်းမာပေးကင်းကြပါစေ။ကျမခင်ဗျူထွေးပါ။နောက်စီစဉ်ဒီမှာပြန်ဆုံတွေ့ကြရအောင်ပါရှင်။